Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ24ရက်တောက်ကြနေ့မနက်ဖြန် VOA အသံလွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုစောဝင်းလိုင်းနဲ့ကျွန်တော်ကြိုကြော်သိမ်းပြောပြမှာပါ။ဇင်ဘာဝေဒုသမရဟောင်းအမ်အစန်မန်နန်ကောက်ကွာသမရပြည်ဒီကနေ့ကျန်းသက်စာချင်းဆိုတော့မှာဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားဒုက္ခတွေပြန်လည်ခံရေးသဘောတူလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်မနူးစတွန်းကနိုင်ငံရေးခုလုံဝင်လျှောက်ထားသူတွေကိုအကောက်အပေးဖို့ UNHCR ကတောင်းဆိုထားပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုမှနားဆင်နိုင်ကြမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြသူတွေကိုပြန်လည်ခေါ်ယူနိုင်ရေးမနေ့တုန်းကသဘောတူစာချုပ်လွှာကိုနှစ်နိုင်ငံလက်မှတ်ရေးထိုးနိုင်ခဲ့ပါတယ
်လက်ခံရေးစခန်းကကကုန်းပိုင်းကုန်းတွင်ပိုင်းကတောင်ပြိုလက်ဝဲပေါ့နော်။ဒါရေနဲ့ဆိုရှင်ကခူရပေါ့။အဲ့ဒါမှာတရက်လောက်ပဲတရက်သုံးဖို့နှစ်ရက်ပေါ့။အဲ့ဒါပြီးလို့ရှိရင်ဟိုသူတို့က
တီတောင်စုဝင်ကြီးဒေါက်တာဝင်းမြတ်အေးနဲ့ VOA တိသဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။မြန်မာနိုင်ငံကိုကြွရောက်လာမဲ့သာသနာပိုင်ယဟန်မင်းကြီးရဲ့ခီးစဉ်အတွက်တီရင်းကခရစ်ယာန်ဘာသာဝင်တွေကလည်းတွေ့ဆုံဖူးမြော်နိုင်ဖို့ဆိုင်းကျင်နေကြပါတယ်။ရိုဟင်ဂျာအမျိုးသမီးနဲ့ကလေးငယ်တွေကိုစစ်တပ်ကစနစ်တကျလိမ်ပိုင်းဆိုင်ရာစော်ကားမှုကျူးလွန်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကရောက်လာတော့လဲလူကုန်ကူးခံရမယ့်အန္တရာယ်အမြင့်ဆုံးအနေအထားကိုမှရှိနေတယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်မှာလုံခြုံရေးလုံခြုံရေးဆိုင်ရာအစည်းအဝေးတက်ပြီးပြန်လာတဲ့ကတိတ်မောက်ရွာကနေယာယီတပ်ရင်းမှုတဦးနဲ့ထိုင်းစစ်သား2ဦးတို့အပါအဝင်4ဦးသေဆုံးခဲ့ပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးဒီကနေ့နဲ့ထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလှိုင်တို့တင်ပြပေးပါမယ်ရှင်။
ဇင်ဘာဝေနိုင်ငံမှာအရေးကြီးလိုအပ်နေတဲ့အကြောင်းလေးကိုနောက်တမဲ့သမရတဲ့ Amazon မနဂါကွာကလုပ်နိုင်ပါမလားဆိုတာလူများပြားကမေးခွန်းထုတ်နေကြပါတယ် Crocodile ဆိုပြီးလူတွေခေါ်ကြတဲ့မနဂါကွာကိုလူတို့တယောက်ဖြစ်ပြီးညာတာထောက်ထားမှုမရှိတဲ့နိုင်ငံရေးသမားတူဖြစ်မြင်ရပါတယ်ဒီမိုကရေစီခေတ်ကာလစတင်တာကိုကိုယ်တိုင်ကြုံတွေ့နေကြရပါပြီလို့အသက်85နှစ်ကျော်မနဂါကွာကဗိုလ်ဒူးနေမှာနိုင်ငံကိုပြန်ရောက်တဲ့အချိန်ပြောခဲ့ပါတယ်သမရဟောင်းရောဘတ်မူဂါဘီကလွန်ခဲ့တဲ့ဒီနှစ်ပတ်မှာသူ့ကိုယာရုကထုတ်ပစ်လိုက်ပြီးတဲ့နောက်အဆုံးမှာမူဂါဘီကိုယ်တိုင်ယာရုကဆင်းပြေးခဲ့ရတာပါမနန်ကောက်ကွာနိုင်ငံပြန်အောင်ပြီးပထမဆုံးပြောတဲ့မိန့်ခွန်းကိုသူ့ရဲ့အာနာယဇာနု PF ပါတီဌာနချုပ်အပြင်ဘက်မှာဒေတာတုံးရှိုနာဘာသာစကားနဲ့ပြောခဲ့တယ်လို့သူ့ပါတီကိုချီးမြှောက်ပြောဆိုခဲ့တဲ့အတွက်အားလုံးပါဝင်အောင်လုပ်သွားမယ်ဆိုတဲ့သူ့ရဲ့စကားအပေါ်ဇင်ဘာဝေနိုင်ငံသားတွေကတန်တရားရှိကြပါတယ်လူ6000ဆန့်အားကစားကွန်ကြီးတဲ့မှာဒီကနေ့ကျင်းပမယ်မနက်ကောက်ွာရဲ့ကျန်းသက်စာချေစုဘက်ကိုသူတို့ကမဖိတ်သေးဘူးလို့အတိုက်ခံ MDCT ပါတီကကြာသပတေးနေ့မှာပြောပါတယ် MDC ပါတီဟာမူဂါဘီကိုဖယ်ရှားရေးကြိုးပမ်းချက်မှာပူပေါင်းပါဝင်ခဲ့ပြီးလွှတ်တော်ကနေမူဂါဘီကိုအရေးယူဖို့ဆုံးဖြတ်တာကိုထောက်ခံခဲ့ပါတယ်မနက်ကောက်ွာဒုတိယသမ္မတအဖြစ်ကနေထုတ်ခံရပြီးတိုင်းပြည်ကနေထွက်ပြေးသွားပြီးတဲ့နောက်အခုလိုအာဏာရလာတာမှာဇင်ဘာဝေစစ်တပ်ကြောင့်အဓိကဖြစ်ပြီးမနက်ကောက်ွာဟာစစ်ဘက်အပေါ်ဆက်ပြီးမိခိုနေရမယ်လို့ခန့်မှန်းထားကြပါတယ်
နောက်ဆုံးနေတဲ့အာဂျင်တီးနားရင်ကိုတင်မော့ရှာနေသူတွေကြားလိုက်ရတဲ့အတန်တစ်ခုဟာရင်ကိုတင်မော့ကထွက်လာတဲ့ပောက်ကွဲတံဖြစ်နိုင်တယ်လို့အာဂျင်တီးနားရေတပ်ကကြားသပတေးနေ့မှာပြောပါတယ်။ဒါကိုမကောင်းတဲ့နမိတ်တင်ကတာအဖြစ်ယူဆတာကြောင့်ရင်ကိုတင်မော့ပေါ်ပါသွားသူ44ဦးရဲ့မိသားစုဝင်တွေဟာလည်းငိုချေးခဲ့ကြတယ်လို့ဆိုပါတယ်။ ARA ဆန်ဟွမ်းရင်ကိုတင်မော့ရဲ့ကံကြမ္မာအတိအကျကိုသိရသည့်အထိရှာဖွေမှုကိုဆက်လက်ပြုလုပ်သွားမယ်လို့အာဂျင်တီးနားရေတပ်ပြောခွင့်ရအန်ဒစ်ကီဘာဘီကပြောပါတယ်။ဒီတမှုထူးခြားတဲ့ပောက်ကွဲတံဟာတိုးပြီးပြင်းထန်တဲ့အပြင်နျူကလ িয়ার ပောက်ကွဲမှုမဟုတ်တဲ့တာမန်ပောက်ကွဲတံနဲ့အလားတရန်တူကြောင်းရေတပ်ပြောခွင့်ရကပြောပါတယ်ရေတပ်ကရေထဲကထွက်လာတဲ့အဲ့ဒီတမှုထူးခြားတဲ့ပောက်ကွဲတံဟာနိုဝင်ဘာလ15ရက်နေ့မှာတင်းမောပြောက်မသွားခင်နောက်ဆုံးဆက်သွယ်မှုရပြီးနိုင်ပိုင်းအကြာမှာထွက်ပေါ်လာတာဖြစ်ကြောင်းရှာဖွေရေးလုပ်ငန်းတွေကိုကူညီပေးနေတဲ့အမေရိကန်ကျွမ်းကျင်သူအဖွဲ့ကပြောပါတယ
်အာဖဂန်နစ္စတန်အခြေပိုင်းမှာအထူးကံဘုံကုန်မှုတစ်ခုကြောင့်လူ6ယောက်ထဲမှနေတည်ဆုံးပြီး16ယောက်ဒဏ်ရာရသွားပါတယ်နံဂါဟာပြည်နယ်ဂျလာလာဘတ်မြို့တော်ကခရိုင်ရဲတပ်ဖွဲ့မူဟောင်းတအူးရဲ့အိမ်ပြင်ဘက်လူုပ်ထဲမှာဘုံးပေါက်ခွဲရလို့တာဝန်ရှိသူတွေကပြောပါတယ်။တေဆုံးတဲ့ရသူတွေဟာရဲတပ်ဖွဲ့မှုကိုထောက်ခံသူတွေဖြစ်ကြပြီးသူ့ကိုယာရုပြန်ခန့်ဖို့တောင်းဆိုနေကြသူတွေဖြစ်တယ်လို့ပြည်နယ်ဆွေးနွေးပွဲပြောခွင့်ရအက်တာအူလာခိုဂျာနီကပြောပါတယ်။ IS အစိုးရအဖွဲ့ကဒီဖောက်ခွဲမှုကိုသတိလုတာဖြစ်ပြီးလူ90ကျော်တေဆုံးတဲ့ရတယ်လို့သူတို့ရဲ့ဝါရဖြန့်ချီရေးမီဒီယာဖြစ်တဲ့ AMEC ကနေတစင်ကြေညာပါတယ်။နံဂါဟာပြည်နယ်ကမတင်းကျင်းဖြစ်နေတဲ့အချင်းခရိုင်မှာ IS အဖွဲ့ကသူတို့ရဲ့ဖွဲ့ဝင်15ယောက်ကိုခေါင်းဖြတ်တက်လိုက်တယ်လို့ပြောခွင့်ရခိုဂျာနီက VOE ကိုအတိအပြုပြောဆိုပြီးနိုင်ငံပြန်မှာပဲဒီဖောက်ခွဲတိုက်ခိုက်မှုဖြစ်တာပါဝေလံခေါင်တည်တဲ့မိုမန်ဒါရာဒေတာမှာအဲ့ဒီလိုခေါင်းဖြတ်တက်ခဲ့တာဖြစ်ပြီး အဖွဲ့အစည်းသဘောထားကွဲပြားမှုကြောင့်အသက်ခံရတာလို့ပြောခွင့်ရခိုဂျာနီကဆိုပါတယ်။အာဖဂန်သတင်းမီဒီယာတွေကတော့အဲ့ဒီလူတွေဟာ IS အဖွဲ့တွေကနေထွက်ပြီးအစိုးရငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ရည်ရွယ်တာကြောင့်အသက်ခံရတာလို့ပြောကြပါတယ်။
သမ္မတဒေါ်နယ်ထရမ့်ကအမေရိကန်တပ်ဖွဲ့တွေတိုင်းပြည်တာဝန်ထမ်းဆောင်တဲ့အတွက်ကျေးဇူးတင်ကြောင်းမနေ့ကြာသပတေးနေ့မှာကြားရောက်တဲ့ကျေးဇူးတော်နေ့မှာပြောကြားတဲ့မင်းကွန်းထဲမှာပြောကြားလိုက်ပါတယ်။ဒါအပြင်ကျေးဇူးတော်နေ့ဆိုင်ရာတာဝန်လာထဲမှာသမ္မတတယောက်အနေနဲ့သူ့ရဲ့ဆွမ်းဆောင်မှုတွေကိုလည်းဖော်ပြထားပါတယ်။ကျွန်တော်တို့တိုင်းပြည်နဲ့လွတ်လပ်မှုကိုကာကွယ်ဖို့အတွက်သူရဲကောင်းတွေကိုပေးအပ်ခဲ့တဲ့အတွက်ဘုရားသခင်ကိုကျေးဇူးတင်ကြောင်းဂုဏ်ယူဝမ်းမြောက်စွာပြောကြားလိုတယ်လို့ဗီဒီယိုကတစ်ဆင့်တပ်ဖွဲ့ဝင်တွေနဲ့ဆက်သွယ်ပြောကြားမှုမှာသမ္မတထောင်ကထည့်သွင်းပြောဆိုခဲ့ပါတယ်။ဖလော်ရီဒါပြည်နယ်မှာလာကိုကပုဂ္ဂလိကအဖမ်းဖြေစခန်းမှာအာလာရဲ့အနားယူနေတဲ့သမ္မတထရမ့်ကအီရန်နဲ့အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့တွေမကြသေးခင်ကအောင်မြင်မှုရခဲ့တာကိုလည်းချီးကျူးလိုက်ပါတယ်။အာဖဂန်ရောက်အမေရိကန်ထိတ်တန့်တက်မှုဗိုလ်မှူးကြီးဂျွန်နီကိုဆန်ကတော့16နှစ်ကြာမြင့်လာပြီဖြစ်တဲ့အာဖဂန်ပဋိပက္ခဟာရှေ့မတိုးနောက်မဆုတ်ဖြစ်နေပြီးတောင်းကျမ်းသူတွေဟာအရင်နှစ်ကပမာဏအတိုင်းပဲနေမြင့်တဲ့လူဦးရေတွေကိုထိန်းချုပ်ထားနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာတော့ IS တွေအပေါ်တိုက်ခိုက်တဲ့နေရာမှာအောင်မြင်မှုတွေရရှိနေတယ်လို့ဆိုပါတယ်။သမ္မတထရမ့်ဟာကြာသပတေးနေ့ကအမေရိကန်ကမ်းရိုးတန်းဆောင်တပ်ဖွဲ့တွေစီတွားရောက်ခဲ့ပြီးပြည်တွင်းမှာတော့အခြေအနေသိပ်ကောင်းနေတဲ့အကြောင်းပြောကြားခဲ့ပါတယ်။
ယူအေဗရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေတောက်ကြောင်နေမနက်ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခံရေးသဘောတူညီချက်တရက်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားစာသာပေးနေကလက်မှတ်ရေးထိုးလိုက်ကြပါပြီ။ရခိုင်ပြည်နယ်မှာနေရဲဆွန့်ခွာသွားသူများနဲ့ဆက်လင်း၍ဆောင်ရွက်မည့်အစီအစဉ်ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအစည်းအဝေးခန်းမ၌လက်မှတ်ရေးထိုးခဲ့ပါသည်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့စာသာပေးနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။1992ခုနှစ်ကနိုင်ငံခြားလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ပေါ်အခြေခံပြီးအခုအစီအစဉ်ကိုရေးဆွဲထားတယ်လို့အဲ့ဒီသတင်းထုတ်ပြန်ချက်မှာဖော်ပြထားတာကလွဲပြီးတခြားအသေးစိတ်တွေတော့မပါပါဘူး။ဒါဟာကနဦးအဆင့်ဖြစ်ပါတယ်။သူတို့ပြန်ခေါ်ပါလိမ့်မယ်။အခုစပြီးလုံကြရပါတော့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးအဘူဟက်ဆန်မမူအာလီက AFP သတင်းဌာနကိုပြောပါတယ်။လူ့အခွင့်အရေးအဖွဲ့ဖြစ်တဲ့နိုင်ငံတကာလူရင်းစင်တာဝင်အဖွဲ့ AI ကတော့ခွဲခြားဆက်ဆံတဲ့စနစ်ကိုဖျက်မပစ်ဖဲနေတော့လူရင်းသားတွေမြန်မာနိုင်ငံကိုပြန်သွားရေးဟာစဉ်းစားလို့တော့မရဘူးလို့တုံ့ပြန်ပြောဆိုပါတယ်။ဒီသဘောတူညီချက်ရဲ့အသေးစိတ်တွေကိုထုတ်ပြန်တာမရှိသေးပေမဲ့ရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံမှာလူမျိုးစုနဲ့ရှင်းလင်းဖယ်ရှားမှုရန်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတာတွေနေစဉ်လို့ရှိနေချိန်မှာဒုက္ခသည်တွေပြန်ပို့ရေးကိစ္စကိုဆွေးနွေးတာကအချိန်မတန်သေးဘူးဆိုတာသိရှင်းပါတယ်လို့ AI အဖွဲ့ရဲ့ဒုက္ခသည်တွေရှေ့ပြောင်းနေထိုင်သူများအခွင့်အရေးဆိုင်ရာညွှန်ကြားရေးမှူးရှာမင်းမိုဟာမက်ကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်မြန်မာနိုင်ငံမှာခွဲခြားဆက်ဆံတဲ့စနစ်ဆက်ရှိနေပြီးအတင်းအကျပ်ထိန်းသိမ်းထားတဲ့အကျဉ်းစခန်းလိုအခြေအနေမျိုးနဲ့လူထောင်ပေါင်းများစွာကိုထိန်းထားတဲ့အခြေအနေအောက်မှာရိုဟင်ဂျာတွေအနေနဲ့ဒေကင်းလုံခြုံတဲ့ဒါမှမဟုတ်ဂုံတိတ်ခါရှိတဲ့နေရပ်ပြောင်းခြင်းမျိုးဖြစ်နိုင်မှာမဟုတ်ဘူးလို့ AI အဖွဲ့ကရှာမေးမိုဟာမက်ကပြောပါတယ်
။ပပူဝါနယူဂီနီနိုင်ငံမနတ်ဂျွန်ဘာမှာရှိတဲ့ဒုက္ခသည်စစ်ဆေးဌာနဟောင်းကနေဒုက္ခသည်တွေနဲ့ခလုံးဝဲလျှောက်ထားသူတွေကိုတိုက်အင်အားသုံးပြီးအာရမပြောင်းရွှေ့ခဲ့တယ်လို့သတင်းတွေထွက်လာတဲ့အပေါ်စိတ်နှောက်ယှက်ဖြစ်မိကြောင်းယနေ့စီရဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကြာသပတေးနေ့မှာပြောပါတယ်။ဩစတြေးလျနဲ့ပပူဝါနယူဂီနီနိုင်ငံတို့အနေနဲ့အခြေအနေတွေကိုထင်းထင်းသင်းသင်းကင်တွယ်ပြီးငြိမ်းချမ်းစွာဖြေရှင်းကြဖို့ယနေ့စီကအားကတောင်းဆိုလိုက်ပါတယ်။ဆိုးဝါးလာတဲ့အခြေအနေတွေအောက်မှာကာလရှည်ကြာစွာနေထိုင်နေကြတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ဩစတြေးလျမှာတာဝန်ရှိတာကြောင့်ဒီကိစ္စကိုဩစတြေးလျအနေနဲ့ပြည်လည်အောင်ဆောင်ရွက်စီလိုကြောင်းယနေ့စီကပြောခွင့်ရဒူနီယာအစ္စလမ်ခန်ကဗီဒီယိုနဲ့အတန်ကြိုတွင်းထားတဲ့ကြေညာချက်ကတစ်ဆင့်ပြောကြားလိုက်ပါတယ်။ဒါစင်နဲ့ချီတဲ့ခလုံးဝင်လျှောက်ထားသူတွေကိုပပူဝါနယူဂီနီအာနာပိုင်တွေကနေရာပြောင်းလိုက်ပြီးကျန်တဲ့ဒုက္ခသည်300လောက်ကိုလည်းသူတို့အခုရှိနေတဲ့ဒုက္ခသည်ထိမ့်သိမ်းရေးစခန်းကနေပြောင်းသွားရေးအတွက်ဖိအားပေးခဲ့ပြီးဂရင်းနေတဲ့တခြားပစ္စည်းတွေကိုလည်းဖျက်ဆီးပစ်ခဲ့တယ်လို့ဆိုပါတယ်။မလမကမှာရှိတဲ့လော်ရန်ကောင်းမြို့ကိုပြောင်းရွှေ့နေရာချထားရေးအတွက်ရဲအရာရှိတွေနဲ့လူမှုကြီးကြပ်ရေးဆိုင်ရာအရာရှိတွေမနတ်ကျွန်းဘော်ကထိမ့်သိမ်းစခန်းကိုရောက်လာပြီးလူပေါင်း388ယောက်ရှိတဲ့အထက်ကကိုလုံးဝင်းလျှောက်ထားသူ90ကိုအေးချမ်းစွာရွှေ့ပြောင်းပေးခဲ့တယ်လို့ဆိုပါတယ်
။ဆူဒန်နိုင်ငံကိုအမေရိကန်တွေကနေကောက်ွယ်လိုအပ်ပြီးရုရှားတွေအာဖရိကထပ်ပေါက်ပြီးအုံပြူနိုင်တယ်လို့ရုရှားနိုင်ငံမှာရောက်နေတဲ့ဆူဒန်သမ္မတအူမာအယ်ဘရှီယာကကြာသပတေးနေ့မှာပြောလိုက်ပါတယ်။အမေရိကန်ဟာဆူဒန်နိုင်ငံမှာပြည်ပခဖြစ်အောင်အားပေးလှုံ့ဆော်နေတယ်လို့လည်းဆူဒန်သမ္မတကဆွဆွဲပါတယ်။ ရုရှားနိုင်ငံပင်လယ်နဲ့အပန်းပြေမျိုးဖြစ်တဲ့ဆူချီမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးခန်းအစအယ်ဘေရှားကအဲ့လိုပြောတာပါ ဆူဒန်နိုင်ငံဒါဖော်ဒေသဟာ2003ခုနှစ်တိုင်ကတည်းကတိုက်ပွဲတွေနဲ့ပြည်ပခါတွေဖြစ်နေတာပါဆူဒန်ဆိုရဟာခွဲခြားဆက်ဆံနဲ့လူလူရှိတယ်လို့ဆိုဆွဲပြီးတပုံတွေကအဆူရကိုပုံကန်တိုက်ခိုက်နေတာဖြစ်ပါတယ်ဒီပြည်ပခါအတွင်းလူပေါင်း3နေလောက်တည်ဆုံထားပြီး 1.8 တန်းလောက်ဥယျာဉ်ဆုံးထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်1989ခုနှစ်ကအာဏာရလာတဲ့ဆူဒန်သမ္မတအယ်ဘေရှားကိုဒါဖော်ဒေသမှာလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုတွေနဲ့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ကအလိုရှိနေတာဖြစ်ပါတယ်2009ခုနှစ်နဲ့2010ပြည့်နှစ်တွေမှာ ICC ရှေ့နေတွေကအယ်ဘေရှားကိုဖမ်းဝရဏခုထုတ်ခဲ့မှုပါတယ
်အာဖရိကတိုက်ယူဂန္ဓာနိုင်ငံမှာနိုင်ငံအနှံ့ထုတ်ဝေတဲ့ Red Paper သတင်းစာရဲ့အကြီးအကဲဝန်ထမ်း၈ယောက်ကိုဖမ်းဆီးပြီးနိုင်ငံတော်ပုံကံမှုနဲ့ဆွဲဆိုလိုက်ပါတယ်အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ဒီပုဂ္ဂလိကသတင်းစာရဲ့ကမ်ပါလာမြို့တော်မှာရှိတဲ့သတင်းစာတိုက်တီကိုအင်္ဂါနေ့နောက်ပိုင်းမှာရဲတွေကဝင်စီးပြီးသတင်းစာဆရာတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နေ့ကထုတ်ဝေတဲ့သတင်းစာထဲမှာသတင်းမားတွေကိုဖျန့်ချခဲ့တယ်လို့စွပ်စွဲထားပါတယ်။သတင်းအရင်းမြစ်ကိုဖော်ပြမှာသာပဲယူဂန္ဓာသမ္မတယူဝီရီမူဆေဗနီဟာရဝန္ဒာနိုင်ငံသမ္မတပေါ်ကီဂါမီကိုဖြုတ်ချဖို့ကြံစည်နေတယ်လို့အဲ့ဒီသတင်းစာကရေးသားခဲ့တာပါ။အဲ့ဒီသတင်းစာဆရာတွေကိုနိုင်ငံတော်ပုံကမှုအပြင်အမျိုးသားလူမျိုးရေးကိုထိပါစေတဲ့အချက်အလက်တွေကိုဖြန့်ချိခဲ့မှုနဲ့လဲဆွဲချက်ဆိုထားတယ်လို့ရဲရာရှိတူကရိုက်တာသတင်းဌာနကိုပြောကြားခဲ့ပါတယ်သူတို့ကိုဘယ်နဲ့ယုံထုတ်မယ်ဆိုတာတော့အတိအကျမသိရသေးပါဘူးအမေရိကန်အခြေစိုက် CPJ ခေါ်သတင်းဆောင်ဆရာများကာကွယ်ရေးကော်မတီကသတင်းစာဆရာရှိဦးကိုအမြန်ဆုံးပြန်လုပ်ပေးဖို့ယူဂန္ဓာအစိုးရကိုတောင်းဆိုထားပါတယ
်နိုဝင်ဘာလ24ရက်တောက်ကြနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနယ်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလှိုင်တို့ကြီးညာပေးခဲ့ကြတာပါ VOA American တန်ရဲ့တောက်ကြနေ့မနေ့ခင်းစီစဉ်တွေကိုအင်တာနက်ဆာမျက်နှာကနေပြီးတော့လဲ website လိပ်စာ barmis.voanews.com ကနေပြီးတော့လဲနားဆင်နိုင်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ကြသူတွေကိုပြန်လည်ခေါ်ယူရတဲ့ပတ်သက်တဲ့အစီအစဉ်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကြားအဆင်ပြေပြေညှိနှိုင်းဆွေးနွေးခဲ့ကြပြီးကြာသပတေးနေ့ကလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးတဦးလည်းဖြစ်ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီကိုဦးဆောင်သူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးကပြောပါတယ်ဒုက္ခသည်တွေပြန်လည်နေရာချထားရေးဆောင်ရွက်မှုတွေနဲ့ပတ်သက်လို့မက်ခင်ဖြူတွေကဆက်သွယ်မေးမြန်းတာမှာဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုစပြီးတော့ပြောပါရစေ။ဟိ
ုဟာလေကျွန်တော်တို့ကဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့ဟိုဆွေးနွေးတယ်ဘင်္ဂလားဒေ့ရှ်ကနိုင်ငံရေးဝန်ကြီးလာတယ်သူတို့အဖွဲ့ပါလာတယ်ဝန်ကြီးရဲ့အဖွဲ့ပါတယ်ဒီဘက်ကအဲဒီနိုင်ငံရေးဝန်ကြီးဌာနရဲ့ဒီဟိုဗာလူဝင်မှုကြီးကြပ်ရေးရဲ့နောက်ကဟိုပါတာပေါ့နော်အဓိကဒီဘက်ကပေါ့နော်ဆိုတော့အဲ့ဒီမှာဆွေးနွေးကြတယ်နိုင်ငံတော်တိုင်ပင်ခံရုံးလည်းပါတယ်အဲဝန်ကြီးလည်းပါတယ်ဆွေးနွေးကြတယ်အဲဆွေးနွေးပြီးတော့သဘောတူညီချက်တွေလုပ်တယ်ပေါ့အဲ့တော့ဒီညနေတော့ဒီနေ့မွန်လွဲပိုင်းမှာတော့လက်မှတ်ထိုးပြီးသွားပြီသဘောတူညီချက်ရသွားတယ်လို့ပြောတယ်ဒါပေမဲ့ဟိုအနုစိတ်အစီအစဉ်တွေတော့ကျွန်တော်လည်းမပါတော့ကျွန်တော်လည်းမပြောတတ်ဘူးအဲ့တော့အစီအစဉ်တော့ပြည်တယ်လို့ပြောတယ်ညီနိုင်မှုတွေလည်းအစီအစဉ်ပြည်တယ်လက်မှတ်လည်းထိုးပြီးသွားပြီအဲ့တော့ကျွန်တော်တို့ရဲ့ဒီဆောင်ရွက်မှုတွေကိုကျွန်တော်ကစမှာပေါ့စမယ်ရင်ဆိုင်ငွေတွေရတယ်အိုးစားဖို့စီစဉ်နေတာရှိရလေအဆောက်အဦတွေကျွန်တော်လက်ခံနေစခန်းနေဘူးဟိုအဆောက်အဦတွေကိုပြန်ဆောက်တယ်ဟိုပြင်တယ်ဆောက်တယ်အစ်စ်ကောဟိုဟောင်းအကောင့်တော်ကောင်းတဲ့ဟောင်းကိုပြင်တာရှိတယ်အစ်စ်တွေဆောက်တာလည်းရှိတယ်ဒါတွေကုန်လုံးကျွန်တော်လုပ်နေတယ်အဲလက်ခံရေးစခန်းကကကုန်းပိုင်းကုန်းမင်းပိုင်းကတောင်ပြိုလက်ဝဲပေါ့နော်နောက်ရေနဲ့ဆိုရှင်ကခူရပေါ့နောက်ပြီးတော့မှအဲ့ဒါပြီးလို့ရှိရင်အဲ့ဒါမှတရက်လောက်ပဲတရက်တော့မှနှစ်ရက်ပေါ့အဲ့ဒါပြီးလို့ရှိရင်ဟိုသူတို့ကအိမ်ရှိတယ်ဆိုလို့ရှိရင်အိမ်ကိုတန်းသူရဲ့နေရအိမ်ကိုသွားလို့ရတယ်အိမ်ရှိသေးဘူးကျွန်တော်တို့ကတော်တော်ချွတ်နေရတယ်မှာစောင့်နေတယ်ပြန်ပြီးတော့ဆိုတော့ရှိရင်ရှိတဲ့နေရာကိုသွားလို့ရမရှိခင်ဆိုရင်ဂျာစခန်းဆိုတဲ့ drop in center လေးရှိတယ်ဟိုလိုမျိုးကဲ့မျိုးမဟုတ်ဘူးကြာမဲ့နှိရှိနာများကြာမဲ့ကဲ့မျိုးမဟုတ်ဘူးလုံးဝအဲ့တော့ခဏနေရမယ့်နေရာတော့ဖြစ်နိုင်တယ်ရှိသေးရင်ပေါ့အစင်းအစင်းရှိရင်တော့ပြန်လို့ရတယ်အဲ့ဒီပုံစံမျိုးကျွန်တော်တို့လုပ်ထားတာပေါ့နော
်။ဒါဆိုရင်တော့အခုပြောသလိုဆိုလို့ရှိရင်အစဉ်ပြေပြေပဲညှိနှိုင်းပြီးတော့သဘောတူညီချက်ရပါ
တယ်။ပြေသွားပြီ။အေးဟုတ်တယ်
။ကဲဒီထဲမှာအသေးစိတ်သဘောတူညီချက်တွေထဲမှာရော
။အသေးကတော့ကျွန်တော်ထင်တော့လေစိတ်ကြီးကျယ်ဟို
ထူးဆန်းရည်လည်းမဟုတ်ခင်ဗျာနှစ်ကိုယ်စက်နှစ်90တုံးတော့တဘောတင်ချက်တဘောမျိုးတွေပါပဲပြန်ပြီးတော့ညှိနှိုင်းပြီးတော့ဟိုဘယ်မို့အစ်ပြန်ပြီးရေးလိုက်တဲ့သဘောပါပဲဒါပေမဲ့အကုန်လုံးကအခြေခံသဘောတရားတွေကတော့မကွာလာပါကျွန်တော်တို့ကြားတာတချို့ကလူကြားပါဘေးကတိရှိတာကနေပြီးတော့ပြန်ပြီးတော့တချို့
အခုသဘောတူကြပါရဲ့ဘယ်နဲ့ကျွန်တော်ပြောလို့ဒီနှစ်ဖက်လုံးကတော့တရားတရားမရနိုင်ဘူးကွာနှိမ့်လိုက်တော့အဆင်ပြေသွားတာပေါ့ဆိုတော့ဒါဆိုရင်အခုပြောသလိုသဘောတူညီချက်ကြသွားပြီဆိုတော့ပြန်လဲခေါ်ယူမဲ့အစီအစဉ်လေးစဖို့ပဲရှိတော့တာပေါ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါပါဟုတ်ကဲ့ဟုတ်ပြည်သူ့ဝင်ကြီးဒေါက်တာဝင်းမြတ်အေးကိုမက်ခင်ပြည်တွေကဆက်သွယ်မေးမြန်း
မှုကိုအခြေခံပြီးမြန်မာစစ်တပ်ကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုစနစ်တကျပြတ်မှတ်ထားကျူးလွန်ခဲ့ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာစခန်းတွေမှာလည်းလူကုန်ကူးမှုသာမကကိုအင်ကအစိတ်ပိုင်းတွေကိုပါမှောင်ခိုကူးရောင်းဝယ်မှုအန္တရာယ်ကိုအမြင့်မားဆုံးရင်ဆိုင်နေရတယ်လို့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာပက်တန်ကလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့တကပိတ်တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာသတိပေးခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအသေးစိတ်ကိုဆက်ပြောပြပါမယ်ရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်း၄ခုကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ပရမီလာပက်တန်ရဲ့အထူးသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှနိုဝင်ဘာလ22ရက်နေ့ကပြုလုပ်ခဲ့တာဖြစ်ပါတယ်။အသက်မသေးပဲလွမြောက်လာခဲ့တဲ့ရိုဟင်ဂျာအမျိုးသမီးတွေ၊မိန်းကလေးတွေ၊နောက်ပြီးမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်အရလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်နှိမ့်ပန်းနှိပ်စက်မှုတွေကိုမြန်မာတပ်မတော်ကကြဲကြဲပြန့်ပြန့်နဲ့စနစ်တကျညွှန်ကြားကျူးလွန်ခဲ့တာတွေ့ရတယ်လို့သတင်းတောက်တွေကပရမလာပက်တန်ကအခုလိုပြောပါတယ်
My observations point to a pattern of widespread atrocities, including sexual violence against the Rohingya women and girls who have been systematically targeted on account of their religious and ethnic
ဘာသာရေးလူမျိုးရေးကွဲပြားမှုကိုအခြေခံပြီးရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေကိုပြစ်မှတ်ထားတဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်ကြီးမားကျယ်ပြန့်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုစနစ်တကျနဲ့ကျူးလွန်ခဲ့တယ်ဆိုတာကျွန်မတို့လေ့လာတွေ့ခဲ့ရပါတယ်ညင်းလို့မရတဲ့အချက်ကတော့ဒီလိုတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုမရင်းကျစ်မှုစတဲ့နီလန်ပေါင်းစုံကိုကျူးလွန်ဖို့မြမတပ်မတော်ကစနစ်တကျစီစဉ်အမိန့်ပေးညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဒီလိုအပြစ်ကျူးလွန်တဲ့တခြားသူတွေထဲမှာနေချားဆောင်ရဲတပ်ဖွဲ့တွေနဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့တခြားလူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့ပြည်သူစစ်တွေလည်းပါဝင်နေတာဖြစ်ပါတယ်။
စစ်သားအများပြားကဝိုင်းပြီးမတိန်ကျင်တာအရှက်ရအောင်လုပ်တာနဲ့စစ်ဘက်ကဖမ်းထားချိန်အတွင်းလိန်ကျွန်းလုတ်ခိုင်းတာတွေအပါအဝင်လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုပုံသဏ္ဍာန်တွေကိုဖက်ပြေးလာသူတွေစီကနေတတ်သမှတ်ထဲကြားခဲ့ရတယ်လို့လဲမစ်ဘက်တန်ကဆိုပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းလေးခုကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့ရမှာဒုက္ခသည်တွေဟာလူကုန်ကူးခံရမယ့်အန္တရာယ်ကြားရောက်နေတာကိုတွေ့မြင်ခဲ့ရကြောင်းသူကသတင်းတောက်တွေကိုအခုလိုပြောပါတယ်။
Vulnerability of women and girls, but also boys, facing a heightened risk of trafficking.
ဒုက္ခသည်စခန်းတွေမှာရှိနေတဲ့အားနည်းတဲ့အမျိုးသမီးနဲ့မိန်းကလေးတွေသာမကယောက်ျားလေးတွေရဲ့အခြေအနေကိုအလွန်ပဲစိုးရိမ်မကင်းဖြစ်မိပါတယ်။လိင်ပိုင်းဆိုင်ရာအမျက်ထုတ်ဖို့အတင်းအဓမ္မပြည်တစားလုတ်ခိုင်းဖို့အတွက်သူတို့ဟာလူကုန်ကူးမှုအန္တရာယ်အပြင်ခန္ဓာကိုယ်အစိတ်ပိုင်းတွေကိုပါရောင်းဝယ်တဲ့အန္တရာယ်အမျက်မားဆုံးရင်ဆိုင်နေကြရပါတယ်။
ဒီအန္တရာယ်တွေကိုကာကွယ်နိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နိုင်မဲ့ဖြစ်နိုင်ချေနည်းလမ်းတွေကိုစူးစမ်းရှာဖွေနေတယ်လို့လည်းပရမီလာပက်တန်ကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကိုနှိမ်နင်းတဲ့အနေနဲ့မြန်မာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုစစ်ဆင်ရေးအတွင်းရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ရရဆက်ဆက်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တာကိုလုံခြုံရေးကောင်စီအနေနဲ့အရေးယူကင်တွယ်ဖို့ကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ကြောင်းပရမီလာပက်တန်ကအထူးသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောပါတယ
်။ I am having as I said bilateral meetings with a number of members of the council urging them to
လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံပြီးအထူးသီးသန့်တင်ပြခွင့်ရခဲ့သလိုဖိအားပေးဖို့လည်းကျွန်မတိုက်တွန်းခဲ့ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုယ်တိုင်တွားရောက်ကြည့်ရှုဖို့ကိုလည်းကျွန်မအကြံပြုခဲ့ပါတယ်။
သူရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်မတိုင်ခင်မြန်မာနိုင်ငံရခိုင်ပြည်နယ်ကိုကိုယ်တိုင်သွားရောက်ကြည့်ရှုခွင့်ရဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်စီကိုစာရေးပန်ကြားခဲ့ပေမယ့်ငင်းပယ်ခံရကြောင်းမစ်ပက်တန်ကပြောပါရယ်။နိုဝင်ဘာလ5ရက်နေ့ကနေ13ရက်နေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာနဲ့ကော့ခ်စ်ဘဇားမြို့တွေကိုသွားရောက်ခဲ့တဲ့လိင်ပိုင်းအကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာပက်တန်ရဲ့ခရီးစဉ်မှာ UNFPA
UNICEF စတဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကကြမ်းကျင်သူတွေနဲ့ဗြိတိန်နိုင်ငံသားရဲ့ဌာနကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတားမြစ်ရေးဆိုင်ရာတာဝန်ရှိသူတို့လိုက်ပါသွားခဲ့ကြပါတယ်ရှင
်။မှန်ရင်ကျနိုင်ပြောပြသွားတာပါရှင်။ရခိုင်ရေးကိုဒီမှာပဲရန်နာပြီးပုတ်ရဟန်းမင်းကြီးရဲ့မြန်မာပြည်ခီးစဉ်အကျိုးမြင့်ကွင်းကိုလည်းကြည်ကြရအောင်ပါရှင်။ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်မကြခင်ရက်ပိုင်းအတွင်းမြန်မာနိုင်ငံကိုကြွရောက်လာတော့မှဖြစ်လို့အနေနဲ့အရရက်ကကက်သလစ်ခရစ်ယာန်ဘာသာဝင်တွေရန်ကုန်မြို့ကိုသွားဖို့ဆိုင်းကျင်းနေကြပါတယ်။တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်အရေးအခက်တွေ့နေကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးစီကိုခီးဆက်မှာဖြစ်တဲ့အတွက်လဲဒီကိစ္စအပေါ်မှာယဟန်မင်းကြီးဘယ်လိုချင်းကပ်မလဲဆိုတာကိုလူများကစိတ်ဝင်စားနေကြတာပါ။ AFP သတင်းဆောင်ပါကိုအခြေခံပြီးမတ်တင်ကီထိုက်ကပြောပြပေးပါလိမ့်မယ်ရှင်။
မြန်မာနိုင်ငံကိုလာမဲ့ဒီနေ့လာနေမှာကြွချီလာမဲ့ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်ကနေပြည်တော်မှာနိုင်ငံအကြီးအကဲတွေနဲ့အရင်ဆုံးတွေ့ဆုံမှာပါဒီနောက်မှာတော့ရန်ကုန်မြို့မှာကျင်းပမဲ့လူလူနှစ်သိန်းနဲ့ဆူတောင်းပွဲကိုတက်ရောက်နိုင်ဖို့အတွက်အနေနဲ့ရက်ရက်ကကက်သလစ်ဘာသာဝင်တွေစိတ်အားထက်သန်နေကြပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့ကကက်သလစ်ခရစ်ယာန်ဘုရားကျောင်းလေးမှာဝတ်ပြုနေကြသူတွေကတော့ပိုယဟမင်းကြီးရဲ့ပထမဆုံးမြမပြည်ခီးစဉ်မှာဖူးမြော်ခွင့်ရဖို့ရန်ကုန်ကိုသွားကြမှာပါ။ဒေါ်ရှုရင်ကတော့ပိုယဟမင်းကြီးကိုဖူးတွေ့ခွင့်ရဖို့တိတ်ကိုစိတ်လှုပ်ရှားနေသူပါ
။ကျမတို့ဆိုရင်အရန်ကိုစိတ်လှုပ်ရှား။အရန်ကိုပိုနေပေါ့။ပိုနေစိတ်လှုပ်ရှားနေပေါ့နော်။အရန်ကျော်လင့်နေ။ဘာလို့ပိုယဟမင်းကြီးကိုကျမတို့ကတီဗီကနေပဲဖူးနေရတာလေ
။ကက်သလစ်ခရစ်ယာန်ဘာသာဝင်လူနည်းစုဖြစ်တဲ့မြန်မာနိုင်ငံကိုပိုယဟမင်းကြီးအခုလိုကြွချီလာမယ့်အပေါ်တိတ်ကိုပြောရှင်းရတယ်လို့လဲဥဂရဂိုရီကပြောပါတယ
်။ဒါလည်းပြောတာပါနော်။ဒါပထမဆုံးကြီးစင်လည်းဖြစ်တဲ့တည်းကအရင်ကဟိုတက်ကြောက်ကောင်းနေချင်တယ်ပေါ့နော
်။ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်ကရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ချုပ်ချယ်ခံရမှုနဲ့ပတ်သက်ပြီးမခြားခဏဆိုသလိုဟောပြောနေတာဖြစ်ပြီးလက်တလုံးမှာလည်းရိုဟင်ဂျာဒုက္ခသည်6သိန်းကျော်လောက်ထွက်ပြေးရမှုနဲ့ယဟမင်းကြီးရဲ့ခီးစင်ကတိုက်ဆိုင်နေတာပါ။ဒါပေမဲ့မြန်မာလူထုကရောအစိုးရဘက်ကရောလက်မခံတဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမသုံးဖို့တိုက်တွန်းခံထားရတာဖြစ်ပါတယ်။ဒီအပေါ်ဖအန်ကက်သလစ်ဖျားချောင်းရဲ့အသင်းဥစရာရောမာတီနက်စ်မြစ်ဆိုးကအခုလိုပြောပါတယ်
။နိုင်ငံကြီးတဲ့ဘာသာရေးကတော့နည်းနည်းပါလေသိနူးညံ့ပိန်ပွေးတဲ့အရာဖြစ်တယ် very delicate လေ။ဒါတွေကနော်ဘွာကွာဘွာရခိုင်ကြီးကလည်းပြေးထန်တဲ့အချိန်မှာနော်ကိုရမရသူဘာလို့ပြောမလဲသူတို့သိပါတယ်။
ရူမိုင်းကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်မြန်မာနိုင်ငံကိုရှေ့သတင်းပိုင်နိုဝင်ဘာလ28ရက်ကနေစတင်မဲ့သုံးရက်ကြာခီးစဉ်အတွင်းမှာတော့သမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်နိုဝင်ဘာလ29ရက်နေ့မှာတော့သီရိမင်္ဂလာကဘာရေးကုမ္ပဏီမှာနိုင်ငံတော်တန်ကမဟာနာယကအဖွဲ့နဲ့တည်ထံတွေ့ဆုံပြီးစိန့်မေရီဘုရားကျောင်းမှာတော့ခရစ်ယာန်ဂိုင်းအုပ်ဆရာတော်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီညမှာပဲရန်ကုန်မြို့ကျက်ကဆန်ခွဲမှာလူထုဆုတောင်းပွဲကိုကျင်းပမှာဖြစ်ပြီးခီးစဉ်နောက်ဆုံးနေ့နိုဝင်ဘာလ30ရက်နေ့မှာတော့လူငယ်တွေနဲ့စိန့်မေရီဘုရားကျောင်းမှာတွေ့ဆုံမယ်လို့ဗာတီကန်နန်းတော်ကထုတ်ပြန်ထားပါတယ်။ပိုယဟမင်းကြီးဖရန်စစ်ရဲ့အခုမြန်မာနိုင်ငံခီးစဉ်ကတော့ပိုယဟမင်းကြီးတပါးရဲ့ပထမဆုံးသောမြန်မာနိုင်ငံခီးစဉ်ဖြစ်ပါတယ်။မြန်မာခီးစဉ်ပြီးမှတော့ပိုယဟမင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင
်။မတင်ကြီးထိုက်ပြောပြခဲ့တာပါရှင်။အခုထိုင်းမြန်မာနယ်စပ်မှာယာယီတပ်ရင်းမှုတဦးတည်ဆုံခဲ့ရတဲ့မတော်တဆရင်တိမ်မောက်မှုအကြောင်းကိုပြောပြပေးပါမယ်။ထိုင်းမြန်မာနယ်စပ်ထပ်ခရိုင်တဆောင်ရမ်းမြို့နယ်အတွင်းနေသားဆိုင်ရာအစည်းအဝေးကပြန်လာတဲ့ကာဒစီမတော်တဆတိမ်းမောက်ပြီးမြမတက်မတော်ကခလက်ဒေစခန်းအခြေဆိုင်ယာယီတပ်ရင်းမှုဗုံမှုနိုင်လင်းစိုးနဲ့ထိုင်းစစ်သားတဦးအပါအဝင်၄ဦးသေဆုံးသွားရပါတယ်။ဒီကားပေါ်မှာမြမစစ်တပ်အရာရှိတွေနဲ့အတူကရင်မျိုးသားအစည်းအရုံးကအောက်ခြေအဆင့်အဖွဲ့ဝင်တွေနဲ့ကရင်ကျေးရွာလုံခြုံရေးအဖွဲ့ဝင်တွေလိုက်ပါလာခဲ့ကြပါတယ်။နိုဝင်ဘာလ21ရက်နေ့ညမက်ဆရင်းမြို့ကားလမ်းမပေါ်မှာအရှိန်မထိန်နိုင်ပဲလမ်းဘေးတစ်ပင်ကိုဝင်တိုက်ခဲ့တဲ့မတော်တဆဖြစ်ရအကြောင်းကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကပြောပြပေးမှာပါရှင်
။ထိုင်းမြန်မာနယ်စပ်တနီးယားမှာပြုလုပ်ခဲ့တဲ့နယ်စပ်လုံခြုံရေးဆိုင်ရာအစည်းအဝေးကိုတက်ရောက်ပြီးပြန်လာတဲ့ကားပေါ်မှာလိုက်ပါလာသူတွေကတော့ကရင်ပြည်နယ်လှိုင်းဘွဲမြို့နယ်ခလေဒေးစခန်းအခြေစိုက်ရှေးလင်းတပ်ရင်းခလာရ28ကယာယီတရင်မှုဗိုလ်မှူးနိုင်လင်းစိုးအပါဝင်ထိုင်းစစ်သားတဦးတဆောင်ရမ်းမြို့နယ်မဲတရီရွာကတာဝန်ရှိသူတဦးနဲ့ကားမောင်းသူတဦးတို့ဟာနိုဝင်ဘာလ21ရက်နေ့ညပိုင်းအချိန်မှာမက်ဆရင်းမြို့ကားလမ်းမပေါ်မှာ
ก็มาตรวจสอบใต้หนีบีเตยส่งเงินเราบ้างที่พี่ยันเนี่ยปัตตาลูกยันอยู่กับตาวันชีดูตัวอุปเชตเพราะเราเอาหมอเอกอักขุลูเชียนเปียบาร์เลยแต่ดูส่วนใหญ่เนี่ยมาเรื่องชีดูเดียวเรื่องมาปูมูรามีนั่นแหละน่าเมรำมีอะไรเรื่องมาปัตตาลูกเรื่องมาส่งมาเลยที่ตัวเนี่ยเข้าลงจ้าเพราะฉะนั้นเขาเยี่ยยาลงจงยี่เพื่อดีกว่าเลยเรื่องมาเนาะยี่ยาลงจงยี่เพื่อดีกว่าเราเพียงยี่เนี่ยเราเนี่ยชนะเจ้ามาเพื่อที่จะมาบาร์เลย
เนี่ยเพราะว่าในเรื่องแบบนี้ก็เลยเนี่ยรำมาจะมาการเนี่ยสุดเนี่ยชอบดูแลที่เป็นตัวเลยที่เป็นหัวใจมีบีเต็มหมดตัวเลยแต่ใครยังไล่เส้นนั้นบ้างนี่เชื่อคงอ่ะงูยังปิดกับกาบออกมาไล่ปลาลาจ้าดูเลี้ยวเตยส่งเงี้ยบีเจ้าหน้าอู่ก้ารอตัวนี้ดูน่าพิเศษอย่างเดียวกูต้องมุขันยาบาร์เลย
ยิ่งมาตรวจสอบใต้ข้อมูลด้วยยิ่งมองดูเองไงบีแล้วมีการติดเป็นวงจรยังไงกามาตรวจสอบใต้ข้อมูลพิจารณาเราดูยุ่งยากจังให้อนาคตนี้ไปก้าวพิจารณาเรื่องเช่นมาเอ็มมาส่งสัญญาณจากเราบ้างเช่นคุณทบว่าเป็นวงจรสัญญาตรีนวัตถุกุบจับยาบีบ้าอเมริกาบริษัทไหนเนี่ยเลวร้ายมาชีเร่ทานอสับยี่กันยี่ห้า งามยุ่งใจบางอย่างเนี่ยที่จะสานิทานยานี้ก็พิจารณาตั้งแต่ตัวเด็กลูกแต่โปรตีนฮาร์ดแต่ชอบเสียกันนุ่งจอยาชีเซเรนี่อาจจะคุ้มเลี้ยงไปเลยถ้าไม่ดีลูกงามยุ่งใจพอจะว่าเรื่องนี้ฮะคุณลูกงามลุงจวนพันดาป่วยจริงยังยังสิรานี่ยี่อาเลียสิทธิ์ทุลุดเสียชีวิตจากติงโกลามีเยสุยเนี่ยเรื่องจาวิโอเอเดรนดาวเควินอินอตปิปุทาร์เอเดรนลากูมาคิดดูที่กับจับยาปีบ้าอเมริกา
ตรงนี้สับปีกันจี้อ่ะยาดีรู้จริงว่ามุดที่พี่รอยี่แต่จานเนี่ยแกนี่เจนเจพยาวมาเลยสิเดี๋ยวกิโลเมตรทางชีเรตที่เจรวาเรขามอยู่เลยสิบาร์เองยี่กันเลยตั้งเช่นละเสร็จแล้วสุยามาวะที่แกนี่เดี๋ยวมังหามอยู่สิบางอย่างเนี่ยจีสิเดี๋ยวนี่เสียงอ่ะแต่จริงตรงเดียวทั่วโลกไปบาร์เอง
งานเป็นมุ่งเข้มในสัตว์ตรีนั้นมองไม่เจ็บมองสำนักมองเองจังบานตรีจ้ะยังไงไปก็ในงานพันยันจะมารู้งานเรื่องมียาบาร์เลยทำไมแม่ครูงานพันในตัวเรื่องมียาจีพิลาดลูงานเลยเต็มมียาเราเปล่าถ้าก็ยังงานเราเงาปีมาลงในนอร์เรตบัวอ่ะคุยเรื่องเปลี่ยนใจลานในเป็นเมลเลยอันนั้นแต่ก็โตสูบีรองานเลยเต็มชีเราเปล่าบ้าจังคุณลูกพี่อะไรสุรากรอจะช้ากับบ้านยารีมาพิจารณาดูบ้าเว้งานลงจนพันนาฬิกาเนี่ยงานมิวสิกดีชาปาลาพิโรยูชาเรนยารีเลยจึงก็ลาล
ဒီကနေ့ကပို့ပြီးတော့စိုးလာနိုင်ဖို့ရှိတယ်လို့ငါးလုံငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ကအွန်ဆာဗတ်ကပြောပါတယ်။
မိကချီရမူလဟဲဆံခံမကြတော့တော့ပြီးပြီးစနေတယ်လား။အပေါ်ပိုင်းလာဦးနိုင်ငံမှာဆယ်ကြီးတွေထပ်ဆောက်ဖို့ရှိနေပါတယ်။ကျွန်တော်တို့ကမ္ဘောဒီးယားမှာကတခုရှိပြီးသားပါ။ရာလျက်စစ်ထုတ်တဲ့ဆယ်ရီကြောင့်ငါးရီရွှေပြောင်းသွားလာမှုထိခိုက်ပြီးမျိုးပေါင်းနှုံကျဆင်းသွားမှာစိုးရိမ်ပါတယ်။ဆယ်ရီကြောင့်ကန်တဲ့ရေစည်းဝင်မှုလည်းကျဆင်းသွားသလိုမဲခေါင်မြေအတွက်စီးဆင်းနေတဲ့ရေရဲ့တန
ပြောင်းလဲလာနေတာပါတချိန်ထဲမှာပဲရေကန်ကြီးကတင်ကောလာနေပြီးတော့ကဘာပေါ်မှာတင်ကောမဲ့အနေနဲ့အစိုးရရာဇဝင်ရေကန်ကြီးအဖြစ်တဘာဝပတ်ဝန်းကျင်အဖွဲ့တွေကနှစ်ထောင်ဆယ်ချောက်ခုနှစ်တုန်းကဖော်ပြခဲ့ကြပါတယ်အစိုးရအဖွဲ့အစည်းတွေကတော့ဒီကန်ကြီးကိုတက်နိုင်တဲ့များထိန်းသိမ်းကာကွယ်ဖို့ကြိုးစားနေတဲ့အကြောင်းပြောပါတယ်
ကျန်ခဲ့မှန်ကြီးကျင်းကဘန်တော်ဖွဲ့ကချင်းကတော်တော်တဲ့ဟာလေဒေတာတွေငါဖန်သမားတွေနဲ့အတူလက်တွဲပြီးပြဿနာကိုဖြေရှင်းကင်တွယ်နိုင်မှုကျွန်တော်တို့ကြိုးစားနေပါတယ်သက်ဆိုင်သူတွေနဲ့တွေ့ဆုံဆွေးနွေးတာတွေအများကြီးလုပ်ပြီးပါပြီဒီနေ့မနက်မှာကိုပဲကျွန်တော်တို့ရဲ့နောက်ဆုံးရအချက်လက်တွေပါတဲ့အစီရင်ခံစာကိုတဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးဌာနကိုတင်ထားပါတယ်မကြာခင်မှာကျွန်
ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီနေ့ကတော့ကျွန်တော်တို့ရဲ ကျွန်တော်တို့ရဲ့ဒီနေ့ရဲ့ပြောင်းလဲကိုနောက်တမဲ့သမရတိအမစံမနေ့ကပြပြခဲ့တာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ကိုရောလှိုင်းဒိုမီတာ24 30နှစ်နဲ့40အပြင်လှိုင်းလမီတာ192ကိုဇယ်ရူကနေပြီးတော့လဲဖမ်းယူနိုင်စေနိုင်ပါရှင်။
DOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 30နှစ်နဲ့40ရုံမှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00နာရီကနေ9:00နာရီအထိတစ်ချိန် ဒီလေတနနာရီကနေနေကင်းတနနာရီကြီးတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို26 29နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို26 4 25နဲ့300နှစ်တူကနေထမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြီးချင်း
voanews.com
ကိုကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ခါနေ 2019 ခုနှစ် နိုဝင်ဘာလ 24 ရက်တောက်ကြနေပြန်ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လှိုင်းတို့မီတာ 32 40 နဲ့ 50 အပြင်လှိုင်းလက်မီတာ 190 ကနေပြီးတော့ဖန်ယူနိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Barbies News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင် အခုစက်တိုက်ထုတ်လွှင့်ပေးမယ် ဒုတိယအစီအစဉ်မှာ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာဖို့ရှိပြီး ကျမရဲ့ အစီအစဉ်မှာတော့
ဒီလိုအားပြနေကြတာအငန်းစားများသောလို့ရှိရင်ဒုက္ခပေးတတ်တာမှုငန်းလေးချောစားမှုဒီကိစ္စအရှိနေရမယ်။နောက်ဒီကြီးရဲ့အခြေအနေကတော့ဒုနာရီယာသိမှာမဟုတ်ဘူး။နာရာရှိနှလုံးယောဂရုတ်တရက်ဆိုးလာရတဲ့အကြောင်းကိုအငိမ့်စားပါမောက်ခဒေါက်တာတဦးနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြမှာဖြစ်ပါတယ်။အဲဒီနောက်တိုင်းသားဒေသတီးတီးက
တရင်အစုံလွင်ကိုထုတ်လွှင့်ပေးနေတဲ့တိုင်းရင်တရင်လွန်ကန္တာကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့မနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီကနေ့ကြင်ပြမယ့် idiom အသုံးကတော့
beat about the bush
ဖြစ်ပါတယ်စာလုံးပေါင်းက B-E-A-T, beat ka, yaita. A-B-O-U-T, about ka, dinia ma, anitawai. T-H-E, the, B-U-S-H, bush. The bush ka ro, chongbo lo, lungao debe ya ro. Sakawai tulu ye, tayai debe ka, chongbo dawai ma, layai de lu, debe yunai mare. Dinia ma, about asa, a debe sindure, around go tombi.
Beat. Around the bush.
Lule, Piolo Yabari. Now, John Yasmin Ligu, Yin Shimbia Biazi. Nepi, Nepa, Treyama. Chong Nevin Bonide, Nedwe, up in Twalazi, Bu, Chongbi Bagani, Wine Dor Chow Yagani, the Dong Sinde Lare, Lusu Yabari me. Dajamu, Neku, Pimesuine, Pi, Pamesuine, Bagon Nepa, Edidum Hope, Yin Bin Bagani, Wine Chow Nide, the Boga. ခုခုကိုတဲ့တယ်မပြောတဲ့တယ်မလုပ်ပဲဝေကဝိုက်ခါရှောင်းကလုတ်တဲ့သဘောဖြစ်ပါလေအဒီဘေကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုအရအားနာလို့တဲ့တယ်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီအသုံးတွေပတ်သက်လို့ဂျော့ဂျ်ကိုပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
Why don't you just come out and say what you want to say? Stop beating about the bush.
Biojinago, Pumuline, Palo, Mabiorale. Hoshang di Shangne, Lomine, Lo Debe Yavare. Umago, now to count Nasin Chijaya.
Why don't you just come out and say what you want to say? Stop beating about the bush.
Biojinago, Dede Mabiobu. Ho wait, di Shang Lomide, Suin. Idiom Adone, Belu Biomle.
Beat about the bush.
Lo Biolu Yavare. Eragaro, dinim netwe, timbia kire, idiom atome pipari.
Dolala da season pucha binida, idiom don't inglate in Azago lila kea bidana, a ku jama y canama. Narashi nalong yoga piaga, yodia sula jin jango, nasin jayabame. Narashi nalong yoga, si tadurema, tinye niagani, yodia sura, lakanarigo, titabi, pila, chemi seyon bobo, yejivare. Narashi nalong yoga, bacha, yodia sula rale, sula reka, matida, tinchare, lakanarine, jodi pisimuna, guta, kawa mure, bari, lope, nine the lesurago, nalong quese, tukusia wenji, nalong net, dujo yoga, quese good, tada, nyeza, bamaka, tana mu, dada kimau ego,
Okay, Pamoka Tata Kamarikina. So, Nurudi, Nuru Yoga, Chite Kamari, Nadashi Tilavido, the UTS Suwa Lare, and a time you was Yano. ဖြစ်တဲ့အနေထားကဟိုဘယ်လိုအနေထားမျိုးရှိလဲဆရာမြန်မာနိုင်ငံမှာလဲ
ကျွန်တော်တို့နှလုံးရောဂါတွေတော့မြန်မာတော့နားထောင်ရှိနှလုံးရောဂါပေါ့ဗျာဥမာဒီရောပိတ်တာကြောင့်ပဲဖြစ်ဖြစ်ဒါမှမဟုတ်အဆုရှင်တွေမကောင်းလို့ပဲဖြစ်ဖြစ်ရှိနေကြတာဟုတ်ဒါပေမဲ့ရှိနေရနေပြီးတော့ရုပ်ပြက်တခါတည်းစိုးလာတယ်စိုးလာတဲ့အချိန်မှာတော့သတိထားရမယ်အဲ့ဒါကုသမှုကလည်းအချိန်ကြီးသေးကိုလိုတယ်မမတော့စိတ်ပေါက်နေတဲ့ကြားရရပဲရုပ်ပြက်ဆိုးလာတဲ့အချိန်တွေဒါမှမဟုတ်ဟိုစားစားတုံးမှုတို့ကျွန်တော်တို့ပြေမတော့ပဲနေတာတို့တခါလေးလေးဆိုလဲအရက်အရက်တွေကလည်းအလွန်ကြောက်တော့တာတို့ဟိုလိပင်ကနေအပြင်းဒါလိုလာတဲ့ပုံပြီးလှုပ်လိုက်တာတို့အစီကျိုးတို့မထိန်တာတို့အဲ့ပေါ်အချိန်တွေမှာရုပ်ပြက်သွားသူပြေတော့လို့နည်းနည်းတော့နာသာရှိရှိတာတော့ရှိနေတယ်ဒါပေမဲ့ပြင်းပြင်းကနေရုပ်ပြက်ဆိုးလာတဲ့အချိန်တွေရှိတတ်တယ်အင်္ဂလိပ်လိုပြောတော့ acute exacerbation တော့နော် acute heart failure ဝင်လာတဲ့သဘောမျိုးပေါ့အဲ့လိုမျိုးသူလိုပါလေခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဖြစ်လာပြီဆိုရင်ဒီသိနိုင်တဲ့လက္ခဏာအနေထားပေါ့နော်ဘယ်လိုထူးထူးခြားခြားရှိလဲဆရာ
ဒီအားမှာကျွန်တော်တို့ကမိသားစုရောကာယကံရှင်မိသားရောသူကပြစ်ထားဖို့လိုတာလေးရှိတယ်တကယ်လို့ तू ကစိတ်ောက်တယ်ကောင်းနေရနေရောငါဒီနေ့နည်းနည်းမောသလိုပဲသွားကိုနေလို့မကောင်းဘူးတကယ်လို့နည်းနည်းအလေးချိန်ပြက်လာတာကြီးရှိတတ်တယ်အဲ့ဒါကိုမိသားစုတွေကလည်းသတိထားမိတတ်တယ်အမကိုလေးကြီးမတည့်ရကိုသုံးပါလောက်ပြက်လာတာပါညာဆိုရင်တော့ဒီနှလုံးကမမြင်နိုင်လို့အရေးကြီးဆုတာတော့လို့ဖြစ်တာပေါ့နောက်တစ်ခုကတော့ကြည့်ရတာကြည့်ရတာတက်ရှိတာတစ်မျိုးကြီးပဲနော်ရုပ်ပြရတော့အတက်ရှိမောဖြစ်လာတတ်တယ်အလူကလည်းနေရတာနှုတ်ကြည့်ကြည့်နေတယ်ဒါကြတဲ့လေအိတ်နေရာနေပြီးလက်နှိုးပြီးတော့လေလက်အိတ်လိုမရတဲ့ခါမျိုးကြီးအဲ့လိုမျိုးကြီးရှိတတ်တယ်ချက်တော့လေးတွေကြည့်နေချင်းလဲအားလာတတ်တယ်ဒါတာမန်ဒီလှူရှားမှုသွားတာနေတိုင်းနေတဲ့အာနေရရုပ်ပြတောင်းတောင်းအချင်းအင်းကနေအိမ်တော်ပြီးဆက်လိုက်တာဆက်ပြီးတော့မိုးလာတာမျိုးတွေနောက်ပြီးတော့စားတော့ကပြက်လာတယ်စားလို့တော့မကောင်းဘူးရင်းနေတုံလာတယ်တိတ်ကြလဲအိမ်ကိုကောင်းမရဘူးဆက်ပြီးအဲ့ဒါမျိုးပေါ့ဗျာအဲ့ဒါတွေကဆိုလို့ရှိရင်တော့တို့ဒီနေနေလုံးရောကတော့ရှင်းနေပြီးသားဆိုတော့လူတိုင်းသိတာပြီးသားပဲနည်းနည်းလေးတော့ပေါက်ပြန်နေတဲ့သဘောရှိတယ်ဆိုတာကိုတာဇီကာချင်းကိုနိုင်ကတော့လည်းကောင်းမိသားစုရောကတော့လည်းကောင်းအဲ့ဒါလေးတွေကိုလည်းယူဆိုင်ပြီးဖိထားသင့်တယ်လို့ကျွန်တော်အဲ့ဒါကိုဆိုလိုတာပါဆရာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီလက္ခဏာတွေဟလာပေါ်လာပြီးသိလာပြီးဆိုလို့ရှိရင်ဒီပြင်ဆင်ထားမှုအနေထားရောဘာတွေလုပ်ဖို့အရေးကြီးမလဲဆရာ
ဒီဟာအင်မတန်အရေးကြီးတဲ့နေရာတစ်ခုဖြစ်ပါတယ်ကျွန်တော်တို့အိမ်မှာမိသားစုထဲမှာနှလုံးနာတာစီဖြစ်နေတယ်ဆိုလို့ရှိရင်ကစကန်ရှင်နေမှုမိသားစုဟာဘာဆေးတွေတောက်နေတယ်ဘာဆေးတွေထိုးနေရတယ်အဲ့ဒါတွေယူဆရမယ်ဗျနောက်တစ်ခုကသူနဲ့မတည့်တဲ့စီးရီးယားဘာလို့ရှိလဲကိုယ်အလေးချိန်ရဲ့မှတ်တမ်းလေးတွေရှိတာမယ်နောက်ပြီးတော့လိုအပ်တဲ့ကမ္ဘာတစ်ချို့နိုင်ငံတွေမှာပြီးတော့အာမခံနေပါလိရှိနေတဲ့အတွက်ကြောင့်ပေါ့ကအာမခံနေကတ်ဒီပါလိသူ့ရဲ့ဖုန်းနံပါတ်တရဘယ်လိုလဲဆက်သွယ်ရဖုန်းနံပါတ်ကပါလဲသာမန်ဒီနှလုံးရောဂါဥမာအာမဒါဘက်တစ်အာမဟတ်ဖီလီယပီရှင်သာမန်ကိုယ့်ရဲ့ပိုက်ဆံရေးထဲမှာထည့်ထားတာမျိုးတွေအတုံးပြည့်တဲ့စီးရီးယူပြဖြစ်ဘာလို့ပြီးပါဆိုတာဒီဒါလေးတွေကတော့ခုနပြောတဲ့အရေးပေါ်ဖြစ်လာတဲ့အခါမှာမိသားစုနားမှာရှိရှိနဲ့မရှိမရှိဘူးအဲ့ဒီဟာအင်မတန်ရင်းကြည့်ပါလေသူတို့နဲ့ပတ်သက်တဲ့ဒီပြင်ဆင်ထားတဲ့သူ့ရဲ့ဘာသာရေးတော်ကောင်ကိုနဲ့တွေ့ထားတဲ့နေရာမှာသူ့အကြောင်းကိုဘေးကလူကယူပြတွေ့ရှိထားတဲ့အခါမှာလုပ်ပေးနိုင်အောင်အတွက်အဲ့ဒီပြင်ဆင်ထားတဲ့အရာတွေရှိတယ်ဆိုတာကိုကျွန်တော်ဆိုလိုတာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအချင်းမွေဒီနှလုံးဖောက်လာနေတာအတွက်အခုလိုရေပေါ်ပြင်ဆင်ပြီးရခါမှာကုသမှုဘိုင်ယောဆရာကြီးဘယ်လိုရှိလဲ
တကယ်မှာတော့နှလုံးရောဂါရှိနေတယ်ဆိုတာကိုလေဒီသာပြီးသားသေးရလဲတောက်နေတယ်နောက်တစ်ခါလည်းမမမတော့တာတွေရှိတာပေါ့ဒါပေမဲ့ဖြစ်လာပြီဆိုလို့ရှိရင်ဒါတွေကအရေးပေါ်ကုသမှုလိုလာတယ်ဒါတွေကတော့အိမ်မှာလုပ်လို့ရတဲ့အရာလည်းမဟုတ်ပါဘူးသက်ဆိုင်ရာကိုအရေးပေါ်သိရလို့ပါလို့သင်ရမယ်သိရရောက်တဲ့အခါမှာကျွန်တော်အသက်ရှူပေါ့ဆိုပြီးတော့အောက်ဆီဂျင်တွေပါလေသူတို့ချက်ချင်းပြီးမယ်ဒီကုန်လုံးတို့ဒီပေါင်းတို့ညာအောက်ဆီဂျင်ဘလောက်စတူရေးရှင်းရှိတယ်တို့အဲ့လိုမျိုးတွေအဲစီးစီးတွေပါလေနဲ့အကျဉ်အစုထဲမှာရေနဲ့အိုင်နေတယ်လို့ထင်လို့ရှိရင်စီးစီးထိုးတာမျိုးတွေရှိတယ်ဒီကြောတွေကိုချက်ပြီးတဲ့စီးတွေအကျဉ်နှလုံးကရေတွေသိအိုင်လာပြီးတော့မမြင်နိုင်လို့ရှိရင်ဘူးမီးများခုံးကြီးရဲ့ဥမာကြော်ပြီးတမိလိုပါတို့သာသမီစီးတွေဒီကြောတွေကိုလည်းနည်းပေါင်းသွားအောင်လုပ်ပြီးတာဒီအနည်းတန်အပြင်းနဲ့တူတာလဲအီလိုမြရင်မမလေးနေထားတာဒီဆော့ကိုချပေးတာလေသူ့ကိုနှလုံးလိုအဆုတ်တူမှာသွားမအိုင်အောင်လုပ်တဲ့နည်းတွေပေါ့ဗျာနောက်ပြီးအသက်ရှူစက်နဲ့ လုပ်ပေးတာဒီဒါကြီးကတော့အရင်ကတော့စေဥမှာလုပ်မဲ့အရာလေးဖြစ်ပါလေကသို့တော်လည်းပဲဒီလိုသလုံးယောဂဝိညာဉ်ရှင်တယောက်မိသားစုထဲမှာရှိနေပြီဆိုလို့ရှိရင်တော့ဒါဒီအရေးပေါ်လုပ်ဖို့လိုရဲဆိုပြီးတော့စေဥကိုသွားပြီးတော့ပြန်ပြီးတော့ပြရမှာဖြစ်ပါလေက
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကုသနိုင်တဲ့အနေထားကဒီစေယုံကိုအချိန်မီရောက်လို့ရှိရင်တော့အလားလားကောင်းတဲ့သဘောပါဆရာနော်
ဟုတ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီမဖြစ်ခင်မှာရောဆရာကြီးကာကွယ်နိုင်တဲ့အနေထားရှိလားဆရာ
များများဖြင့်ဒီနှလုံးအားပြတ်နေစီကအငံစားတာများတော့လို့ရှိရင်ဒုက္ခပိဒတ်တာမှုမဖြစ်အောင်ကာကွယ်တာဘယ်လိုကာကွယ်လဲစားတော့မှစားများများသွားလားအငံတက်ဒီမှာများသွားလားငံလေးချော့သွားဖို့ဒီဥစ္စာရှိနေရမယ်နောက်တစ်ချက်အရေးကြီးတဲ့အချက်ကတော့ဒီလူနာရီအစီမံမှာမတော့ကြပဲတခါတည်းကတော့ရာသာရှိနှလုံးယောဂရှိနေတဲ့အခါမှာစိတ်တက်ကြပါလေသူကငယ်လာတာလည်းပါတာပေါ့ဗျာအဲ့ဒီကမှာသေးတယ်ဥမာမမတော့ကျင်ရဘူးသေဘူးရုပ်ပြစ်ကြတော့ဘာလို့နောက်ပြီးတော့ထိုင်တော့တဲ့သမတ်ပြီးသေးတာလေဒီကနေ့လို့ရမယ်နောက်သေလိုက်လို့အရေးတူအလုံးစုံမတော့ဘူးနောက်အဆုတ်တွေပါလေအေးမင်းကြီးကိုအရင်ရေးကြည့်ပါလေကျွန်တော်တို့ဒီနိုင်ငံမှာတော်တော်များများနိုင်ငံကြီးကတော့အတက်လေကြည့်ကြပြီလေကျွန်တော်တို့ညူမိုနီးယားမရအောင်ဆိုတော့ညူမိုကောက်တယ်ဗက်ဆင်းထိုးတာလေဖလူးဗက်ဆင်းထိုးတာလေဒါရီအားလုံးကိုလုပ်ပြီးကြပြင်ငါးသားစီနှလုံးရောဂါရှိနေပေမဲ့လည်းရုပ်တွေသိုးရလာတဲ့အခြေအနေမျိုးမဖြစ်အောင်ကာကွယ်ရည်ကြီးဖြစ်ပါလေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့အစီအစဉ်ကိုနားဆင်ကြကြရတာပါရှင်အခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုဆက်ပြီးတော့နားဆင်ကြကြရအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကြောင့်ဒေသခံတွေနေရဆုံးခွာထွက်ပြေးနေကြရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဌာနချုပ်မှာကျင်းပတဲ့ရှမ်းနှစ်တစ်ကူပွဲတော်မှာ UWSA ဝါတီသွေးစည်းညီညွတ်ရေးတပ်မတော်ကကိုယ်စားလှယ်တွေပထမဆုံးအကြိမ်တက်ရောက်ခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်အတွင်လမ်းခင်းဖို့ကမ္ဘာ့ဘဏ်ကနေဒေါ်လာတန်60ထုတ်ချိမဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းလိုက်တယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
မကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အဆက်တွေမှာဒီလစာမိုင်းကစပြီးရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြသလိုနေရွှန့်ခွာသူတွေလည်းရှိနေကြပါတယ်ဒီလ18ရက်နေ့ကဘူးတီတောင်မြို့နယ်မိုင်တိုင်36နဟန်းကျေးရွာအနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်တပ်ဘက်ကရဟတ်ရင်နစည်းနဲ့ပုံကျဲတိုက်ခိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပြီးနောက်ထပ်တိုက်ပွဲတွေဖြစ်ပွားလာရင်နေရွှန့်ခွာဖို့ပြင်ဆင်နေကြတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလ20ရက်နေ့နဲ့21ရက်နေ့တွေမှာလည်းချင်းပြည်နယ်ပလက်ဝမြို့နယ်ကလက်ချောင်းမြွေလိပ်ဝနဲ့ပကာဝကျေးရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအစိုးရတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့စက်တိုက်ပစ်ခတ်နေတဲ့အတွက်ကျေးရွာသား600ခန့်ဟာ AA ထိန်းချုပ်နေမိထဲမှာတိမ်းရှောင်နေကြတယ်လို့ရခိုင်တပ်မတော်တရင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်အလားတူပလက်ဝမြို့နယ်ကုန်းပြင်ကျေးရွာသား300ကျော်မှလည်းချင်းလက်ဝကျေးရွာအပါအဝင်တခြားကျေးရွာတွေမှာဒုက္ခသည်တွေအဖြစ်ခေါ်လုံနေကြရပါတယ်
SVAT ရဖွဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS SSC ရဲ့ဌာနချုပ်လွယ်တိုင်းလျံမှာကျင်းပခဲ့တဲ့ရှမ်းနှစ်တကူပွဲတော်မှာ UWSA ဝပြည်သွေးစည်းမျိုးရေးသမတော်ကကိုယ်စားလှယ်တွေပရမဆုံးချင်းဆက်ရောက်ခဲ့ပါတယ်။နိုဝင်ဘာလ19ရက်နေ့မှာကြာရောက်တဲ့2132ခုရှမ်းနှစ်တကူပွဲတော်မှာ UWSA ကိုယ်စားလှယ်ဖွဲ့တပ်မဟာ98တပ်မဟာမှူးတန်းထံနဲ့ပန်ခမ်းမြို့ဝရဲစပ်ဖွဲ့ဒုတိယရဲမှူးကြီးစံကြုံသူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တို့ဆက်ရောက်ခဲ့ကြပါတယ်။လွယ်တန်းလျံဌာနချုပ်ရှမ်းနှစ်တကူပွဲတော်တက်ရောက်ခဲ့တဲ့ဝက်ကိုစလဲနဲ့ RCSS SSC ခေါင်းဆောင်တွေဟာရှမ်းပြည်ရေးပြည်ထောင်စုရေး NCA နဲ့ငြိမ်းချမ်းရေးမဟာမိတ်ရေးတွေဆွေးနွေးခဲ့ကြတယ်လို့လွယ်တန်းလျံလျာရှိသူကပြောပါတယ် UWSA နဲ့ RCSS SSC တို့ဟာ2000နဲ့2019ခုနှစ်မှာတစ်ကြိမ်2005ခုနှစ်ကတစ်ကြိမ်တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တာကြောင့်အခုတွေ့ဆုံမှုဟာထူးခြားမှုတစ်ခုလည်းဖြစ်ပါတယ်
ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတဲ့အတွက်တနိုင်းဒေသခံပြည်သူတွေလက်တော်ထဲမသွားဖို့ရက်ွက်မှုတွေကနေလိုက်လံကြေညာထားတယ်လို့တနိုင်းဒေသခံတွေကပြောပါတယ်။တမန်ဟန်နှစ်ဖက်မှာလေယာဉ်လုံနေတဲ့လူတွေကိုအသွားအလာမလုပ်ဖို့ပယင်းမော်ရွှေမော်တွေကိုလည်းမသွားကြဖို့တတိပေးချက်တွေကိုတနိုင်းမြို့ထဲမှာရှိတဲ့ရက်ကတ်တွေမှာလော့စပီကာတွေနဲ့ကြေညာတာတွေအိမ်တွေလိ
ကျွန်တော်ရဲ့အင်္ဂါကရွာကြားမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်KIA တို့အကြားနိုဝင်ဘာ16ရက်နေ့နဲ့19ရက်နေ့တွေမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေပြီးဒီနေ့ဒီချိန်ထိနှစ်ပတ်တက်တည်းရှိနေသေးတယ်လို့တနိုင်ဒေသခံတွေကပြောဆိုပါတယ်။နိုဝင်ဘာလ21ရက်နေ့မှာကျင်းပပြုလုပ်မယ်ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးစွဲကော်မတီစည်းဝေးမှာနိုင်ငံရေးဆွေးနွေးမှုမူပေါင ဒီနေ့ဖွဲ့ပီအန်အယ်လူဥက္ကဋ္ဌခွင့်ပြုဆောင်ကပြောပါရယ်။နိုဝင်ဘာလ22ရက်နေ့မှာကျင်းပမဲ့ UBDJCC ဝေးမှာပြန်ပြီးတော့မှအစီပြုတာတွေလုပ်ငန်းလမ်းညွှန်သူမူပေါင်းတွေအစီပြုမှာဖြစ်ပြီးအပြည့်ရလက်မှတ်မရေးဆိုးရသေးတဲ့ဖွဲ့တွေပါဝင်နိုင်ရေးနဲ့ NC လက်မှတ်ရေးဆိုးရတဲ့ဖွဲ့ရှေ့ဖွဲ့တွေကအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမလုပ်ရသေးတဲ့ဖွဲ့တွေပြု
ဖို့တင်ကြားရေးနှီးစနစ်အမြင့်တက်တွေရရှိဖို့နဲ့အနာဂတ်မွန်ပညာရေးရည်ရွယ်ရည်တည်နိုင်ဖို့ရည်ရွယ်ပြီးမွန်အမျိုးသားပညာရေးကျောင်းဆရာမြန်ညီလာခန့်ကိုရေးမြို့နယ်ရေးချောင်းဖြားတည်တာမွန်ပညာရေးစခန်းမှာနိုဝင်ဘာလ19ရက်နေ့ကကျင်းပခဲ့ပါတယ်ဆရာဆရာမတွေနဲ့ပတ်သက်တဲ့စွမ်းရည်မြင့်တင်ခြင်းခေါင်းစဉ်တွေကိုလာရောက်ဟောပြောပေးဖို့ပညာရှင်တွေကိုလည်းဖိတ်ခေါ်သလိုမွန်အမျိုးသားပညာရေးရဲ့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေနဲ့လစာထောက်ပံ့ရေးကိစ္စရပ်တွေကိုလည်းကြည်ကြည်ပြန့်ပြန့်ဆွေးနွေးအဖြေရှာသွားမှာဖြစ်တယ်လို့ပညာရေးကော်မတီဝင်တဦးကပြောပါတယ်။အဲဒီဆွေးနွေးပွဲကိုမွန်ပညာရေးလှုပ်ရှားဆောင်ရွက်နေတဲ့တန်ဃာတော်တွေ၊မွန်ပြည်တစ်ပါတီတာဝန်ရှိသူတွေ၊မွန်အမျိုးသားပညာရေးကော်မတီဝင်တွေ၊ဆရာဆရာမတွေနဲ့အထူးဖိတ်ကြားထားတဲ့ပညာရှင်တွေ၊ဧည့်သည်တော်တွေ၊ကိုယ်စားလှယ်စုစုပေါင်း300ခန့်တက်ရောက်ခဲ့ပါတယ
်။အခုသတင်းလောရယ်ကိုဆက်လက်တင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းဒေသကြီးကလေးမျိုးကနေချင်းပြည်နယ်ဖလမ်ဟာခါမျိုးအထိဆက်သွယ်ထားတဲ့ကားလမ်းမကြီးကိုနိုင်လွန်ကတ္တရာခင်းမှုအတွက်ကမ္ဘာ့ဘဏ်ကနေဒေါ်လာတန်60ထုတ်ချပေးမဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့ဆိုတဲ့သတင်းတွေကမကြာသေးခင်ရက်ပိုင်းကပဲထွက်ပေါ်လာခဲ့ပါတယ်။ဒီအပေါ်မှာချင်းပြည်နယ်အစိုးရအနေနဲ့ဘယ်လိုဆက်လက်လှုံ့ဆော်သွားမှာပါလဲ။ဒီအခြေအနေကိုကိုစလိုင်းရောဘတ်ကနေစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်
။ဒီမှနဇီကဆက်သွယ်တဲ့လမ်းမကြီးတစ်ခုဖြစ်တဲ့ကလေးဖလန်းဟာကကားလမ်းမကြီးကိုနိုင်လွန်ကတ္တရာချင်းဖို့ကားလမ်းသာချက်ဆင်းတဲ့နေရာမှာသဘာဝပတ်ဝန်းကျင်နဲ့လူမှုဘဝထိခိုက်နေတာမျိုးရှိတယ်ဆိုပြီးကမ္ဘာ့ဘဏ်ကချင်းမြင့်ဆုံးချွေးမဲ့အစီအစဉ်ပြန်ကြုံသိမ့်လိုက်တယ်လို့သတင်းတွေပေါ်ထွက်လာပြီးမဲ့ကမ္ဘာ့ဘဏ်ကလည်းချင်းမြင့်နဲ့ဆိုရကိုတရားဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ချင်းမြင့်နဲ့လမ်းမဆက်သရေးဝန်ကြီးဥွှေထီယူကပြောပါတယ
်သူတို့ကသဘာဝဘေးချောင်းပစ္စည်းတော့ဆက်ကိုအမေတို့ရောချေရစပရောလာနေတယ်ဒီတစ်ခါကျတော့အဲ့ဒီလူကနေပြီးတော့ခန်းချီတဲ့ရက်ချာရှိကိုစာရည်တယ်ခန်းချီတဲ့ရက်ချာခန်းပြီးတော့ဆောလိုကြီးပြောင်းစုဝင်ကြည့်ကိုအမေပေးကြည့်ဘူးဝယ်လို့ပြည်လူထူးချပါတယ်ဆိုတော့ရေးချတယ်အတော့အခုကရုပ်သိမ်းတယ်မရုပ်သိမ်းဘူးဆိုတာဘယ်သူမှမရှိသေးပါဘူ
းကမ္ဘာ့ဘဏ်အနေနဲ့ပြည်ထောင်စုအစိုးရကိုဒေါ်လာ300ထုတ်ချေးဖို့စီစဉ်ပြီးအဲ့ဒီငွေပမာဏအแทကဒေါ်လာ360ကိုကလေးဖလန်းဟာခါနိုင်လွန်ကတ္တရာခင်းဖို့အသုံးပြုဖို့ပြည်ထောင်စုလှုပ်တော်ကလည်းအသိပြုခဲ့ကြတာပါဒါပေမဲ့နိုင်လွန်ကတ္တရာခင်းဖို့ကာလန်စိုးချက်မှုတွေပြည့်လို့ရမှာကျေးရွာ34ရွာကအင်ချီ84အိမ်ပိုင်ဆိုင်တဲ့ချမ်းမြေငါးကံအပင်ဆိုင်ခင်းတွေဖျက်ဆီးခံရတဲ့အပြင်ကျေးရွာ20ကျော်ရဲ့ရေသွေယူတဲ့နေရာမှာဖျက်ဆီးခံခဲ့ရပြီးအဲ့ဒီတော့ကြောင့်သုံးစရာနှစ်နာကြီးပေးရမှုမရှိသလိုကံလန်ဖောက်လုံးမှုအပေါ်မှာစိတ်ဆိုင်မကျမှုနဲ့လုံခြုံမှုအားနည်းမှုရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့ Country Director ကပြည်တော်စုစောင့်လို့ရေးဝန်ကြီးဌာနမှာစာရေးစာပေးပို့ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးရွှေစီယူကတော့ Country Director တင်ပြထားသလိုကာလန်စိုးချက်မှုကြောင့်အပျက်စီးဖြစ်တာမဟုတ်ပဲ2015ခုနှစ်ချင်းပြည်နယ်မှာသဘာဝဘေးလန်ခံခဲ့ရတာကြောင့်ပျက်စီးသွားတဲ့ဟာတွေဖြစ်တယ်လို့ဆိုပါတယ
်အဓိကကျွန်တော်တို့ပြောလို့ဆက်ခံနားမလည်လို့ပါ2015ခုနှစ်သဘာဝဘေးအန္တရာယ်ကြောင့်ပျက်စီးလို့ဆက်ခုလည်းပဲရေရွယ်စီရေရွယ်သားများကနေပြောရောရေရချင်လို့ပြောတာဖြစ်ပါတယ်
ကမ္ဘာ့ဘဏ်က Country Director ရဲ့ရေးသားတင်ပြချက်အတိုင်း Kalifalan Haka, Kalan Socha Paloyama, Sabawa Pawinjane, Lumuwa Nina, Songjo Mu Amanaga Shimishi, Chimine Soya Nina, Lila Quinzi Mulu Pilo Nibi, Yakusi Mangesala Council for Sangyan Nipo, Kababangu, Pianet and Yaswa Melo, Chimine Luza Ugusa Pusu, Wega Piovare.
ဆက်ပြီးတော့ဖေဖော်ဝါရီလ၁ရက်နေ့မှာကြာရောက်မဲ့80ကြိမ်မြောက်မြို့မျိုးသားနေဘဟုအခမ်းအနားကိုကရင်ပြည်နယ်ဖအံမြို့နယ်စာသဖြင့်ဈေးရွာမှာကျင်းပသွားမှာဖြစ်ပြီးဒီနေ့အတွက်ရင်းဆိုင်ပိုစတာပုံကိုဒေသနဲ့ကိုင်ရတဲ့ပုံရိပ်လက္ခဏာတွေနဲ့ကောမဒီကနေအတီးပြုခဲ့ပြီးဖြစ်ပါတယ်။မြို့မျိုးသားနေဘဟုအခမ်းအနားကိုနိုင်ငံရေးပါတီတွေကနေဆက်ဆက်နေတဲ့ပေါ်ဒေသခံတချို့ကဘ
comedy gani, picket, sunini, numimala, sashianima, a deep you like that, eh?
မြေဆိုင်ကိုစားပြမြောက်ဖို့အစိုးပြုခဲ့တဲ့မွန်တမိုင်းတူတည်တည်တူလေးဖြစ်ဘဟုချင်းပရဲ့ဒုက္ခလေးဖြစ်တဲ့နိုင်ရဲစံကအခုလိုရှင်းပြသွားပါတယ်ဒီမုံမျိုးသားလေးကိုခုနှစ်ချက်ပြောင်းပြီးမြေဆိုင်ကိုစားပြီးနံပါတ်၁ချက်ကွာရီယူကွာရီယူညာဘုဒ္ဓမာတုံးစံမျိုးကိုတည်ခဲ့ခံပြည်ပြည်မှာရှိတဲ့မျိုးတွေအများကြီးပါတယ်ဆိုတော့ပြောပြချင်တာတစ်ချက်နောက်တစ်ချက်ကဒီကိစ္စမှာတရားကျွေးရ
ဒီကနေ့ပေါ့ကမြန်မာပြည်ရဲ့တော်တော်ကူကြီးတစ်ခုဖြစ်တဲ့ကြောင့်ပေါ်ပြတာတကြောင်အဲဒီ၃ခုကိုကျွန်တော်မြေဆိုင်ကိုစားပုံမှာထည့်ထားတာဖြစ်ပါတယ်မြေဆိုင်ပုံစားကိုဒီဇင်ဘာလ၃ရက်နေ့မှာစိုက်ထူသွားမယ်လို့လဲခွန်ဆက်တဲ့ကြေးများမုံမျိုးသားနေဘဟုကျင်းပရေးဥက္ကဋ္ဌနိုင်ချေဦးကအခုလိုပြောသွားပါတယ်အဲ့တော့ဒီဇင်ဘာ၃ရက်နေ့တနေ့နေ့
ဒီနေ့မှာအားဒီကနေ့မှာမြို့နယ်နဲ့ဒီမော်နယ်အစပ်မှာပေါ့အဲ့ဒီမြို့နယ်အားလုံးကအဲ့ဒီမြို့ထူလိုက်ပြီးပြည်နယ်တက်ဆိုင်ဒီမြို့နယ်လိုက်ပြီးစံတက်ဆောင်တော့မယ်ဒီနေ့မုံမျိုးသားနေ့ဘုဟုမှာမုံပြည်နယ်ဆယ်မြို့နယ်နဲ့ကရင်ပြည်နယ်တဲကမြို့နယ်၃ခုနဲ့ဘကိုးတိုင်းဒေသကြီးကလည်းလာရောက်ဆင်နွှဲမယ်လို့နိုင်ချေဦးကဆိုပါတယ် မြေဆိုင်ပူစာတွေအချိန်မီပြီးစည်းမယ်ဆိုရင်တော့ပြီးခဲ့တဲ့ရင်းနှစ်တွေတိုင်းရေးမြို့နယ်ကလည်းလက်ခံယူမှာဖြစ်တဲ့အကြောင်းနဲ့မုံမျိုးသားနေဘဟုကျင်းပရေးကိစ္စမှာနိုင်ငံရေးပါတီတွေဦးဆောင်ပါဝင်နေတာနဲ့ပတ်သက်ပြီးရေးမြို့နယ်မုံမျိုးသားနေကျင်းပရေးဦးစီးကော်မတီဖွဲ့ဝင်မင်းရင်းမုံကအခုလိုတုံ့တက်သွားပါတယ်
ဒီရင်ပြောရင်ကျွန်တော်အမြင်ကတော့ဒီမျိုးသားနေ့ကျင်းပရေးကိုနိုင်ငံရေးပါတီဝင်နိုင်ငံလူတွေလုံးလုံးမလုံးပိုကောင်းမှတင်တာပါ။ပါတီနိုင်ငံရေးသမားကတော့ပါတီလုံးပြီးရောပါလို့မျိုးသားနေ့ကိစ္စအောင်မှဝင်ရှုပ်တော့အခုနောက်လို့ကြီးမှလည်းကျွန်တော်တော်စရီထားဒီကိစ္စအောင်ဘလို့မှဖြစ်ပါခံလာတယ်အဲ့ပုံစံမျိုးလေ။မျိုးသားနေ့ဘို့ကျင်းပရေးကော်မတီမှာနိုင်ငံရေးပါတီဝင်အများစုဥဆောင်ပါဝင်နေတာဖ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အစပ်တွေမှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးတရက်ခန့်နေနေရဆုံခွာနေကြရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဌာနချုပ်မှကျင်းပတဲ့ရှမ်းနှစ်တကူဘက်တော်မှာ UWSA ဝပြည်သွေးစည်းညီညွတ်ရေးတပ်မတော်ကကိုယ်စားလှယ်တွေပထမဆုံးအကြိမ်အဖြစ်တက်ရောက်ခဲ့ကြပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းထောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလာကဏ္ဍကိုနားဆင်ကြကြရတာပါရှင
်။ဝါရှင်တန်မြောက်ရခိုင်မြောက်ပိုင်းရိုဂျာဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားပြည်ထောင်ငံအနေနဲ့ဂျောင်းဝင်နှိမ့်နိုင်ပေးတဲ့နေရာမှာပြဿနာဖြစ်ရှင်းရေးအတွက်အစ်စ်၃ဆင့်ပါတဲ့ဖြစ်ရှင်းဤတက်ကိုစုပြုထားပြီးဖြစ်ပါတယ်။ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံလို့ပဲမြန်မာနိုင်ငံဘက်ကလည်းအပြုသဘောတုံ့ပြန်ချက်ရထားပါပြီလို့ပြည်ထောင်ငံကြီးဝန်ကြီးကပြောပါရတယ်။ပြည်ထောင်ငံအနေနဲ့အခုလိုမျိုးရခိုင်မြောက်ပိုင်းပြည်ပခါကိုဂျောင်းဝင်နှိမ့်နိုင်ပေးတာဟာအရင်သူတို့ရည်တည်တည်ကြအခြားပြည်တွင်းရေးကိုဝင်မဆွတ်ဖက်ဘူးဆိုတဲ့မူကနေပြီးတော့တွေးဖြီးသွားတဲ့သဘောလား။ရခိုင်ရေးနဲ့ပတ်သက်လို့တရုတ်ကဘာကြောင့်များအဲ့လောက်ထိစိတ်ဝင်စားမှုရှိနေပါလဲ။လာမယ့်စနေညပိုင်းတဲအလီလိုက်အစီအစဉ်မှာဆွေးနွေးတော်မူရှိပါရယ်။ပေါင်းဆွေးနွေးမဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြပို့ထားမယ်ဆိုရင်တဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါရယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပြပို့ထားလို့လည်းရပါရယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1 2 3 2
3899994ဖြစ်ပါတယ်။ email လိပ်စာက dummies@viewingnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မှန်းကြားမယ့်သတင်းရှင်တွေကိုကြည့်ကြပါရစေခင်ဗျာ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင
်။ American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်။
နိုမာလာရဲ့သရုတ်ထမြောက်ကြသောရင်းနှင်းဟာအမေရိကန်နိုင်ငံမှနိုင်ငံအဆင့်ကျေးဇူးတော်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ဒါဟာ18ရာစုအင်္ဂလိပ်အခြေချနေထိုင်သူတွေမြောက်အမေရိကတိုက်ကိုရောက်လာကြတဲ့ကစတင်ခဲ့တဲ့အလွန်ရှေးကျတဲ့အစဉ်အလာတစ်ခုဖြစ်ပါတယ်။သူတို့ဟာပထမဆုံးအောင်မြင်တဲ့ကောက်ရည်သိမ်းချိန်မှာအောင်မွေးခံမှုနဲ့အဲ့ဒီချိန်ကတောနဲ့ကြီးဖြစ်ရှိခဲ့တဲ့ဒေသမှာဆိုးဝါးတဲ့ပထမဆုံးဆောင်းရာသီကိုဖျက်ကျော်နိုင်ခဲ့တာကိုကျေးဇူးတင်တဲ့အနေနဲ့ကျင်းပခဲ့ကြတာဖြစ်ပါတယ်။ဆောင်းဦးရာဒီမှာကြာရောက်တဲ့ကျေးဇူးတော်နေ့ဟာအခြားနိုင်ငံတွေနဲ့ယဉ်ကျေးမှုတွေမှာရှိတဲ့ကောက်ရိတ်သိမ်းတဲ့အခမ်းအနားနဲ့သက်ဆိုင်တဲ့အားလက်ရက်တွေနဲ့ဆင်တူပါတယ်။ဗီယက်နမ်နိုင်ငံကချောင်တူးပွဲတော်နဲ့ဂါနာနိုင်ငံမှာနှစ်ဆင်ကျင်းပတဲ့ဟိုမိုဝူပိန်းဦးပွဲတော်တွေလိုပါပဲ။ကျေးဇူးတော်နေ့မှာစက်စင်သားကိုညစာဖြစ်စားကြတာတွေ၊မိသားစုဝင်တွေပြန်လည်ဆောင်စည်းကြတာတွေ၊ဘောလုံးပွဲနဲ့ချီတက်ပွဲတွေကျင်းပကြတာတွေကြောင့်ဒီနေ့ဟာတကယ်ကိုပဲအမေရိကန်ဆန်တဲ့နေ့တစ်နေ့ဖြစ်စေပါတယ်။အမေရိကန်နိုင်ငံဟာဂရိပြည်ထောင်စီကလွတ်လပ်ရေးရခဲ့တဲ့ဇူလိုင်လ4ရက်နေ့လိုပါပဲကျေးဇူးတော်နေ့ဟာလူမျိုးဘာသာနဲ့နိုင်ငံရေးယုံကြည်ချက်တွေဘယ်လိုပဲရှိပါစေအတူတူပါဝင်ဆွံ့နွှဲကြတဲ့နိုင်ငံအဆင့်အားလိုက်ရဖြစ်ပါတယ်ဒါ့အပြင်အမေရိကန်နေအတွက်တစ်နှစ်လုံးတွေ့ကြုံခဲ့သမျှကိုပြန်လည်သုံးသပ်ပြီးကုန်ပစ္စည်းတွေကြိုဝယ်တာတို့အနာဂတ်အတွက်စဉ်းစားတာတို့လုပ်လို့ရှိတဲ့အချိန်လည်းဖြစ်ပါတယ်အခုဆိုရင်ကမ္ဘာနိုင်ငံတွေမှာအရှေ့ဥရောပအရှေ့အလယ်ပိုင်းနဲ့နောက်အာဖရိကတို့မှာအကြက်တဲတွေနဲ့ကြုံနေရတဲ့အချိန်ဖြစ်ပြီးတော့လူအများရဲ့စိတ်ထဲမှာလာမယ့်နှစ်အတွက်မတိကျမီးရမှုများစွာရှိနေတဲ့အချိန်လည်းဖြစ်ပါတယ်။သမရအိဗရာဟန်လင်ကွန်းဟာပထမဆုံးတရားဝင်ကျေးဇူးတော်နေ့ကိုကြေညာပေးခဲ့တာဟာလည်းအလားတူအခြေအနေတွေဖြစ်ပေါ်နေတဲ့အမေရိကန်ပြည်တွင်းစစ်ကြီးကာလအတွင်းမှာဖြစ်ပါတယ်။အမေရိကန်တွေဟာသူတို့ရဲ့ဘိုးဘေးကိုလိုနီအခြေချသူတွေလိုပဲတကယ်ကိုအကောင်းမြင်တတ်ကြတဲ့သူတွေပါဒီကနေ့မှာမိတ်ဆွေတငယ်ချင်းတွေနဲ့မိသားစုဝင်တွေဝိုင်းရံပြီးအတိတ်ကလိုပဲဘဝရဲ့ကောင်းကြီးမင်္ဂလာတွေနဲ့လွတ်လပ်တဲ့မြေမှာနေထိုင်ရလို့ရလာမယ့်အနာဂတ်ကောင်းတွေအတွက်ကျေးဇူးတင်ရင်ကျေးဇူးတော်နေ့ရဲ့စိတ်ဝိညာဉ်တွေကိုဝင်ရောက်ကြပါလိမ့်မယ
်ရေကယ်ဆိုရရဲ့သဘောထားမြင်အားပေါ်ကိုသင်ပြလို့ပြီးပါပြီ
ခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင် VO အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီမှပြန်ပြီးတော့နားဆင်နိုင်ကြပါတယ်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာသုတ္တဆောင်လေအမေရိကန်တခွင်နဲ့တိတ်ပန်တဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်နိုင်ကြပါရဲ့ရှင်။ဒီကနေ့မနက်ဖက် VO ကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြပြောပြပေးပါဦးမယ်ရှင်။
ဇင်ဘာဝေနိုင်ငံမှာရွေးကြည့်လိုအပ်နေတဲ့အကြောင်းလေးကိုနောက်တက်မဲ့သမရတဲ့ Emerson Mnangagwa ကလုပ်နိုင်ပါမလားဆိုတာလူများပြားကမေးခွန်းထုတ်နေကြပါတယ်။ Crocodile ဆိုပြီးလူတွေခေါ်ကြတဲ့ Mnangagwa ကိုလူတော်တယောက်ဖြစ်ပြီးညာတာထောက်ထားမှုမရှိတဲ့နိုင်ငံရေးသမားတူဖြစ်နေကြပါတယ်။ဒီမိုကရေစီခေတ်သစ်ကာလစတင်တာကိုကိုယ်တိုင်ကြုံတွေ့နေကြရပါပြီလို့အသက်85နှစ်ဆွဲ Mnangagwa ကဗိုလ်ဒုနေ့မှာနိုင်ငံကိုပြန်ရောက်တဲ့အချိန်ပြောခဲ့ပါတယ်။သမရဟောင်း Robert Mugabe ကလုံခဲ့တဲ့တဲ့နှစ်ပတ်မှာသူ့ကိုယာရုကထုတ်ပစ်လိုက်ပြီးတဲ့နောက်အဆုံးမှာတော့မူဂါဘီကိုယ်တိုင်ယာရုကဆင်ပြေးသွားခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်မှာနောက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခံရှိသဘောတူညီချက်တရက်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားစာသာရင်းနှီးကလက်မှတ်ရေးထိုးလိုက်ကြပါပြီ။ရခိုင်ပြည်နယ်မှာနေရက်ဆွန့်ခွာသွားသူများနဲ့ဆက်လင်း၍ဆောင်ရွက်မည့်အစီအစဉ်ကိုနိုင်ငံတော်တမင်ကယုံဝန်ကြီးဌာနအစည်းအဝေးခံမ၌လက်မှတ်ရေးထိုးခဲ့ပါသည်လို့နိုင်ငံတော်တမင်ကယုံဝန်ကြီးဌာနရဲ့စာသာရင်းနှီးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။1992ခုနှစ်ကနိုင်ငံကြားလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်ပေါ်အခြေခံပြီးအခုအစီအစဉ်ကိုရေးဆွဲထားတယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားတာကလွဲ့ပြီးတခြားအသေးစိတ်တွေတော့မပါပါဘူး။ပျောက်ဆုံးနေတဲ့အာဂျင်တီးနားရင်ကိုတင်မော့ကိုရှာနေသူတွေကြားလိုက်ရတဲ့အတန်းတစ်ခုဟာရင်ကိုတင်မော့ကထွက်လာတဲ့ပေါက်ကွဲတံဖြစ်နိုင်တယ်လို့အာဂျင်တီးနားရေတပ်ကသတင်းပရိနီမှာပြောပါရတယ်။အာဖရိကတပ်ယူဂန္ဒါနိုင်ငံမှာနိုင်ငံနဲ့ထုတ်ဝေတဲ့ Red People သတင်းစာရဲ့အကြီးအကဲဝန်ထမ်း6ယောက်ကိုဖမ်းဆီးပြီးနိုင်ငံတော်ပုံကံမှုနဲ့ဆွဆွလိုက်ပါတယ်။တရင်ရင်းမြစ်ကိုပေါ်ပြမထားပဲသမရယူဝီရီမူဆေဗီနီဟာရဝန္ဒာသမရဖောဂဂါမီကိုဖျောက်ချဖို့ကြံစည်နေတယ်ဆိုပြီးအဲ့ဒီသတင်းစာကရေးသားခဲ့တာပါခင်ဗျာ။
တောက်ကြနေမနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။
ဒီမနက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါရဲ့ရှင်။ VOA ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ည9နာရီထုတ်လွှင့်ချက်တွေမှာတော့အမျိုးသမီးကန္တာသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေနိုင်ကြရမှာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သွားရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.